of America in Burmese.
မင်္ဂလာပါရှင် BOA မြန်မာပိုင်းရဲ့ April 9ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်ပါရှင် COVID-19 ကရောဂါရေပေါ်အခြေအနေကြောင့် BOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ကမ္ဘာတဝန်း COVID-19 ကရောဂါပြဿနာဖြေရှင်းနေရချိန်မှာငြိမ်းချမ်းရေးအတွက်ကုလသမဂ္ဂရဲ့တောင်းဆိုမှုကိုတုံ့ပြန်တဲ့အနေနဲ့ရှေးမန်နိုင်ငံကဟူတီသဘုံတွေကိုတိုက်နေတဲ့ဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့ညွန်ပေါင်းတပ်တွေကဒီကနေ့ကစပြီးတော့တရင်းနှစ်ပတ်တိုက်ပွဲတွေရပ်မယ်လို့ကြေညာပါတယ်။ဟူတီသဘုံတွေဘက်ကတော့အပြည့်အခံရက်တယ်လို့ကြေညာခြင်းမရှိသေးပါဘူး။ပဋိပက္ခတွေအဆုံးသတ်စေဖို့တောင်မကကိုဗစ် -19 ကရောဂါကူးစက်နိုင်ခြင်းအများဆုံးလူမှုအတိုင်းဝိုင်းတွေမှာကူးစက်မှုတားဆီးနိုင်ဖို့နဲ့အင်မတန်လိုအပ်နေတဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတသန်းခွဲကျော်ရှိနေပြီးသေဆုံးသူ9000နီးပါးရှိနေပါတယ်။အမေရိကန်ပြည်ထောင်စုကယောဂါပိုးကူးစက်သူ4,300ကျော်မှကူးစက်မှုအများဆုံးဖြစ်နေတဲ့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကလူတွေအိမ်ပြန်သိမ့်မထွက်ကြလို့ယောဂါပိုးနောက်ထပ်ကူးစက်မှုကိုတားနိုင်နေတယ်လို့ဗုဒ္ဓဟူးကပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူရာနဲ့ချီပါလာပြီးဩစတြေးလျနိုင်ငံဆစ်ဒနီမြို့စိတ်ကမ်းတစ်ခုမှာပြီးခဲ့တဲ့လတုန်းကစိုက်ကပ်ခဲ့တဲ့အပျော်စီးသင်္ဘောကြီးကိုရဲတွေတက်ရောက်ရှာဖွေခဲ့ပါတယ်။ Port Kembla စိတ်ကမ်းမှာကတ်ထားတဲ့ Ruby Princess အပျော်စီးသင်္ဘောကြီးပေါ်ကိုအကာအကွယ်ဝတ်ဆောင်ပြေးဝတ်ထားတဲ့စုံစမ်းစစ်ဆေးရေးမှုတွေကပုတ်ထုံးနေညတုန်းကတက်ရောက်ရှာဖွေခဲ့ကြပြီးသင်္ဘောသွားလာမှုမှတ်တမ်းတင် Black Box ကိုတင်စီခဲ့ကြပါတယ်။မလ16ရက်နေ့မှာစိတ်ကမ်းကတ်ထားပြီးကြတဲ့ကတင်မောကြီးပေါ်မှာပဲရှိနေသေးတဲ့တင်မောဝန်ထမ်း1000ကျော်ကိုလည်းတာဝန်ရှိသူတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်။ Ruby Princess စိန်ခန့်အပျော်စီးတင်မောကြီးပေါ်ကဆင်းလာသူ600ကျော်မှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြောင်းနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့တယ်လို့15ယောက်သေဆုံးခဲ့ပါတယ်။ခီးတဲ့တချို့မှာတုတ်ကွေးယောဂါလိုယောဂါလက္ခဏာတွေပြနေတဲ့ကြားကဆစ်ဒနီမြို့စိတ်ကမ်းမှာခီးတဲ့တွေကိုဆေးစစ်ခြင်းမရှိဘဲကန်ဆင်ခွင့်ပြုတဲ့အပေါ်ရာဇဝတ်မှုဖွယ်စုံစမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်သက်ကူတချံရုံပိတ်ရက်နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့အိမ်မှနေဖို့ညွှန်ကြားချက်အရဧပြီလ10ရက်ကနေဧပြီလ19ရက်နေ့အထိအမေရိကန်တန်ရုံကိုပိတ်ထားမယ်လို့ရန်ကုန်အမေရိကန်တန်ရုံကအသိပေးချက်ထုတ်ပြန်ပါတယ်။ဧပြီလ10ရက်ကနေ19ရက်အတွင်းအစားအသောက်နဲ့ဆေးဝါးဝယ်ဖို့ကလွဲလို့ပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကညွှန်ကြားချက်ထုတ်ပြန်ထားတယ်လို့အမေရိကန်နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့တန်ရုံကြေညာချက်ထဲမှာအသိပေးထားပါတယ်။ဒါရီမကရက်ကွက်မြို့နယ်အဆင့်အထိအပါအဝင်မြန်မာနိုင်ငံတဝန်းကပြည်내နဲ့တိုင်းတွေမှာလည်း COVID-19 ကရောဂါပြန့်နှံ့မှုထိန်းချုပ်ဖို့သက်ဆိုင်ရာဒေသလိုက်အသွားအလာကန့်သတ်ချက်တွေထုတ်ပြန်နေတယ်လို့အသိပေးပါရတယ်။ဒီကန့်သတ်ချက်တွေချိုးဖောက်သူကိုရက်ကွက်မြို့နယ်အာဏာပိုင်တွေကရာဇဝတ်မှုနဲ့အရေးယူနိုင်တယ်ဆိုတာကိုလည်းအမေရိကန်တန်ရုံကသူ့နိုင်ငံသားတွေကိုသတိပေးထားပါရတယ်။မြန်မာနိုင်ငံကနေထွက်ခွာလို့တဲ့အမေရိကန်နိုင်ငံသားတွေပြန်နိုင်ဖို့စီစဉ်ပေးထားတဲ့လေယာဉ်ခီးစဉ်တွေမှာခုံနေရာတွေရှိနေသေးတဲ့အတွက်အဲ့ဒီလေကြောင်းလိုင်းတွေနဲ့တိုက်ရိုက်ဆက်သွယ်ကြဖို့လည်းအမေရိကန်တန်ယုံထုတ်ပြန်ချက်မှာအကြံပြုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အလုံးလက်မဲ့ဖြစ်နေကြတဲ့အထည်ချုပ်လုပ်ငန်းတွေကအလုံးသမားတွေအတွက် EU ဥရောပသမ္မတက Wave Money ကတဆင့်ထောက်ပံ့ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။မြန်ကူလို့ဆိုတဲ့Quick Assistance ရန်ပုံငွေယူရို5သန်းကျပ်ငွေ 9.6 ဘီလီယံကိုအထောက်အပံ့3မျိုးပေးသွားမှာဖြစ်ပါတယ်။ပထမတစ်မျိုးကအလုတ်အကင်ဆုံးရှုံးသွားသူဒါမှမဟုတ်နေအိမ်တွင်ကနေအတင်းအဓမ္မဖယ်ရှားခံရသူအလုတ်သမား3000ကနေ7000အထိကိုတစ်လကနေ3လအထိလစဉ်ပြန်မြကျပ်9000ခွဲလောက်အထိငွေသားလွှဲပေးမှာဖြစ်ပါတယ်။ဒုတိယမျိုးကတရားမဝင်စာချုပ်ဖျက်သိမ်းခံရတဲ့အလုတ်သမားတွေအတွက်တစ်လကိုကျပ်3200ခွဲအထိငွေသားလွှဲပေးမှာပါတတိယတစ်မျိုးကတော့အလုတ်သမားတွေကိုအလုတ်ဆက်ခံထားပြီးတော့ငွေသားဖြစ်စေနေထိုင်စားသောက်ဖို့တခြားအထောက်ပံ့တွေဆက်ပေးဖို့သဘောတူထားတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကအလုတ်သမားတွေကို Wave Money ကနေတဆင့်ငွေသားလွှဲပေးသွားမယ်လို့မြန်မာနိုင်ငံဆိုင်ရာ EU ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံကကုန်ထုတ်လုပ်မှုစံချိန်စံနှုန်းလူမှုရေးတဘာဝပတ်ဝန်းကျင်နဲ့ Corporate တာဝန်ယူမှုမြင့်တက်စေရေးကူညီနေတဲ့Smart အစီအစဉ်ကနေမြန်ကူရန်ပုံငွေတွေကိုစီမံခန့်ခွဲပေးသွားမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ19 kHz 15.5 MHz 19.5 kHz 11.83 MHz တိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီမရိကန်ဆန်ကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ပြောပြပေးသွားပါမယ်။လူမျိုးတုံးတပ်ဖြတ်မှုဒါစီရင်နဲ့ပြည်တံပြီးသဘောတူစာချုပ်ကိုလိုက်နာဖို့ညွှန်ကြားချက်တစ်စောင်ကိုမြန်မာဆွေကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်သမားရုံးကဒီကနေ့ထုတ်ပြန်လိုက်တဲ့ညွှန်ကြားချက်အမှတ်1မြင်းဆောင်2020မှာတော့မြန်မာနိုင်ငံဟာလူမျိုးပြုံးစင်မှုကိုဒါစီရင်နဲ့ပြည်တံပြီးသဘောတူစာချုပ် Genocide ကိုအတည်ပြုလက်မှတ်ရေးထိုးထားတဲ့အတွက်အဲ့ဒီစာချုပ်ပါအချက်များကိုလေးစားလိုက်နာသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီညွှန်ကြားချက်အရပြည်ထောင်စုဝန်ကြီးဌာနတွေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေအနေနဲ့သူတို့ရဲ့လက်အောက်မှာရှိတဲ့ဝန်ထမ်းတွေရရှိတွေစစ်မှုထမ်းတွေတခြားလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံပြည်သူတွေအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကိုတားဆီးရင်းနဲ့ပြစ်ဒဏ်ပေးရင်နိုင်ငံတကာသဘောတူစာချုပ်အပိုင်းနဲ့အပိုင်းသုံးပြဋ္ဌာန်းချက်များပါပြစ်မှုတွေကိုကျူးလွန်ခြင်းမရှိအောင်ဆောင်ရွက်ပေးရမယ်လို့ပြောထားပါတယ်။အဲ့ဒီအပိုင်းနဲ့အပိုင်းသုံးပါပြဋ္ဌာန်းချက်တွေကိုကျူးလွန်တာဒါမှမဟုတ်ကျူးလွန်မှုအားထုတ်တာ၊ကြံစည်တာ၊အားပေးလုံဆောင်တာပူပေါင်းကျူးလွန်တာတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့သတင်းရရှိတဲ့ဆိုရင်နိုင်ငံတော်သမ္မတရုံးကိုတင်ပြရမယ်လို့ပြောထားပါတယ်။ဒါပြန်ဒီညွန်ကြားချက်နဲ့ပတ်သက်ပြီးတိုးတက်မှုတွေကိုလည်းသုံးလတဲ့ချိန်သမ္မတရုံးကိုအစီရင်ခံရမယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းအဲဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနဲ့ပြည်ထောင်ပေးရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံကချိုးဖောက်တယ်လို့ဆွဆဲပြီး OIC ဖွဲ့ဝင်ဖြစ်တဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာပြီးခဲ့တဲ့နှစ်ကတရားစွပ်စုခဲ့ပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလောက်ရက်ဒီနောက်ထပ်ဖြစ်မလာအောင်တားဆီးဖို့အပါဝင်မြန်မာနိုင်ငံကလိုက်နာလှုပ်ဆောင်ရမယ့်ဂျာပြတ်ဆောင်ရွက်ချက်တွေကိုချမှတ်ပေးဖို့ဂမ်ဘီယာက ICJ မှာတင်ပြခဲ့ပြီးအဲ့ဒီထဲမှာဆောင်ရွက်ချက်တချို့ကိုမြန်မာနိုင်ငံအနေနဲ့လိုက်နာလှုပ်ဆောင်ဖို့ ICJ ကဆုံးဖြတ်ထားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရရဲ့အခုညွှန်ကြားချက်တွေဟာ ICJ ဆုံးဖြတ်ချက်ချမှတ်ပြီးနောက်ပိုင်းပထမဆုံးထုတ်ပြန်လိုက်တဲ့ညွှန်ကြားချက်တွေဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာ့ချမ်းမာရေးဖွဲ့ချုပ် WHO ကိုပေးနေတဲ့ရန်ပုံငွေအထောက်ပံ့တွေကိုရပ်တန့်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါပြင် COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးနဲ့ပတ်သက်ပြီး WHO ရဲ့လှုံ့ဆော်မှုတွေဟာမှားယွင်းနေတယ်လို့သမ္မတထရန့်ကဝေဖန်လိုက်ပါတယ်။သမ္မတထရန့်နဲ့အမေရိကန်အစိုးရအဖွဲ့တောင်းဝန်ရှိသူတွေက WHO ဟာတရုတ်နိုင်ငံကိုပဲဦးစားပေးလှုံ့ဆော်နေတယ်ဆိုပြီးတော့လည်းစွပ်စွဲပါတယ်။WHO ကသူတို့လှုပ်ဆောင်ရမယ့်ကိစ္စတွေကိုအောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိသေးပဲအမေရိကန်အနေနဲ့လည်း WHO ကိုပေးနေတဲ့ရန်ပုံငွေတွေကိုပြန်ပြီးသုံးသပ်နေတယ်လို့နိုင်ငံသားရေးဝန်ကြီး Mike Pompeo ကဗုဒ္ဓနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာ့ချမ်းမာရေးဖွဲ့ချုပ်ကိုနှစ်စဉ်ဒေါ်လာတန်းရာနဲ့ချီပြီးတော့ထောက်ပံ့နေတဲ့နိုင်ငံဖြစ်ပါတယ် WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကတော့ဗိုင်းရပ်စ်ကူးစက်မှုနဲ့အဲ့ဒီကြီးကွဲစရာကောင်းတဲ့ဆိုးရတဲ့အကျိုးဆက်တွေကိုရပ်တန့်နိုင်ဖို့အတွက်အခုချိန်ဟာနိုင်ငံကအတိုင်းဝိုင်းအနေနဲ့စီးစီးလုံးလုံးနဲ့အားလုံးအတူလက်တွဲလှုပ်ဆောင်ရမယ့်အချိန်ဖြစ်ကြောင်းဗိုင်းရပ်စ်ပြဿနာကိုနိုင်ငံရေးအကျိုးမြတ်အတွက်အသုံးမချကြပါနဲ့ဆိုပြီးတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ။ထိုင်ဝမ်ဟာသူ့ကိုလူမျိုးရေးတိုက်ခိုက်ခဲ့တယ်လို့ကမ္ဘာ့ချမ်းမရေးဖွဲ့ချုပ် WHO အကြီးအကဲကဆက်ဆဲပြောဆိုလိုက်တဲ့ပုံမှာတော့ထိုင်ဝမ်ဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ကမ္ဘာတစ်ဝန်း COVID-19 ကာယရောဂါကြီးကြားရောက်နေချိန်အတွင်းထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနဟာလာနဲ့ချီပြီးတော့သူ့ကိုတိုက်ခိုက်နေတယ်လို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကမနေ့ဗုဒ္ဓဟူးနေ့ကဆွဆွဲလိုက်တာပါ။ WHO အကြီးအကဲ Ghebreyesus ရဲ့ဆွဆွဲမှုတွေဟာအခြေမြစ်မရှိပဲဒီပေါ်မှာလည်းအလွန်ပဲမချေမနှက်ဖြစ်မိတယ်လို့ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ထိုင်ဝမ်ဟာတရုတ်နိုင်ငံနဲ့ကပ်နေပေမဲ့ COVID-19 ရောဂါမကူးစက်ရအောင်ကျိုးတင်ကာကွယ်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ထိုင်ဝမ်ဟာနိုင်ငံတကာအတိုင်းဝိုင်းကြားမှာချီးကျူးခံရတာဖြစ်ပါတယ်ညာ။ကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဖြစ်နေပေမဲ့လည်းအာဖရိကတိုက်အစီပိုင်းကဘူရွန်ဒီနိုင်ငံမှာတော့ဘောလုံးပွဲတွေကိုဆက်ပြီးတော့ကစားနေကြပါတယ်။ဘူရွန်ဒီနိုင်ငံမှာအခုတစ်ပတ်တွင်းမှာပဲ COVID-19 ရောဂါကူးစက်နေတဲ့လူနာ3ယောက်တွေ့ခဲ့ပါတယ်။အခုလိုလူနာ3ဦးရောဂါကူးစက်ခံလိုက်ရပြီမဲ့လည်းအာနာဘိုင်းဒီဘက်ကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အတွက်ဘောလုံးပွဲတွေလိုမျိုးလူစုလူဝေးနဲ့တက်ရောက်တဲ့အခမ်းအနားကိုပိတ်တာမျိုးတော့မရှိသေးပါဘူး။ကစားသမားတွေဟာယောဂကူးစက်မှုတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အနေနဲ့လက်ဆေးတာတွေလုပ်သလိုနောက်တစ်ယောက်နဲ့တစ်ယောက်လက်ဆွဲနှုတ်ဆက်တာတွေကိုလည်းမလုပ်ခဲ့ကြဘူးလို့ Vital O Club အသင်းကနီးပြကပြောထားပါတယ်ခင်ဗျာ။ View American တန်ကနေကြာသပတေးနေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
။ April 10ရက်နေ့ကနေ19ရက်နေ့အတွင်းမလိုအပ်ဖက်နေရင်အပြင်မထွက်ဖို့ကိုအာနာပိုင်တွေရဲ့တိုက်တွန်းလှုံ့ဆော်နေတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။သ ပကြံကာလာအတွင်းမှာပြည်သူတွေအနေနဲ့မလိုအပ်ဘဲအိမ်ပြန်မထွက်ကြဘူးနဲ့လူစုလူဝေးမလုပ်ကြဘူးတိုင်းဒေသကြီးအစိုးရအသီးသီးကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်ဒီစီစဉ်ကိုကြက်မတ်ဆောင်ရွက်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုအစိုးရကညွှန်ကြားချက်တွေထုတ်ပြန်ထားပေမဲ့နေအိမ်အပြင်မထွက်ဖို့ကိစ္စမှာဥပဒေအရတင်းကျပ်တဲ့သဘောမျိုးတော့မတွေ့ရပါဘူးကူညီပံ့ပိုးထောက်ပံ့ရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေသူတွေကလွဲလို့ကြံသူတွေအနေနဲ့တကြံကာလရုံးပိတ်ရဖြစ်တဲ့ဧပြီလ10ရက်နေ့ကနေ16ရက်နေ့အထိမဖြစ်မနေဆောင်ရွက်ရမယ်ကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူတဲ့ကိစ္စတွေကလွဲပြီးနေအိမ်ပြင်ပကိုထွက်ခွာတာမျိုးမလုပ်ဘဲကိုယ့်ရဲ့နေအိမ်မှာသာနေထိုင်ပြီးအသွာအလာကန့်သတ်တဲ့အစီအစဉ်လုပ်ငန်းတွေမှာပြည်သူတွေပူးပေါင်းဆောင်ရွက်ပေးဖို့ကိုရန်ကုန်တိုင်းဒေသကြီး COVID-19 ကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းကော်မတီကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရန်ကုန်မြို့ကရက်ွက်ဒီမှာတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကိုအတိအပြီးနှိုးဆော်မှုတွေလှုံ့ဆော်နေပါတယ်ယောဂထိန်းချုပ်ရေးပြည်သူတွေလိုက်နာဆောင်ရွက်ဖို့ကိုရက်ွက်ဒီထဲမှာလိုက်လံဟောပြောပေးနေတာဖြစ်တယ်လို့မင်္ဂလာတောင်ညွန့်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ဝင်းကပြောပါတယ်
သူကဖွင့်ရနေပြီးတော့မှဒီဇန်နွင်ကာလပေါ့10ရက်နေ့နဲ့19ရက်နေ့ထိကာလမှာပြည်သူတွေအနေနဲ့မလို့ရဖက်နဲ့ပြင်ပထောက်ခွာခြင်းမပြုဘူးဒါညွှန်ကြားမြစ်တိုင်ရက်ခံထားတာပေါ့အဲ့ရလည်းပြည်သူတွေသိအောင်တော့ညင်ညာပေးထားပါတယ်ခြားတော့သူတို့တွေစိတ်ကျဉ်းကျမ်းမှုတွေမရှိဘူးနောက်တစ်ခုကလည်းပဲမလို့ရဖက်နဲ့ထိန်းချုပ်တာတွေတားမြစ်တာတွေတရားနဲ့တရားပြန်လန်တင်းမာမှုတွေမဖြစ်အောင်တော့ဒါဆင်ရင်ကြီးဆောင်ရွက်သွားမှာပေါ့အားလုံးကလည်းအခုလောလောဆယ်တော့သိနေကြပါပြီဒီကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့လေ
အစိုးရအနေနဲ့အခုလိုတကြံကာလအတွင်းမှာနေအိမ်တွင်းမှာသာနေထိုင်ဖို့ညွှန်ကြားချက်ထုတ်ပြန်ပေမဲ့မလိုက်နာသူတွေရှိခဲ့ရင်ဘယ်လိုဆောင်ရွက်သွားမယ်ဆိုတာကိုတော့အတိအလင်းပြောဆိုတာမျိုးမရှိသေးပါဘူး။တရားလွှတ်တော်အရှင်နေဦးကြီးမင်းကတော့အခုလိုထုတ်ပြန်ချက်အပေါ်ဥပဒေရှုထောင့်ကနေတဆင့်သုံးသပ်ပေးထားပါတယ်
။အခုချိန်ကတော့မြစ်တရရခံတဲ့အဆင့်ပဲတုံနေသေးတယ်။ဒါမှမဟုတ်ဥပဒေအရရှိသေးတာအဲ့ဒီဟာမြစ်တရရခံတဲ့အဆင့်ကိုမရဘူးနဲ့တမင်ကျူးတုံနေဆိုရင်တော့အရေးယူမှာပဲအဲ့ဒါတော့လေ။
ဒါနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတော့ညွှန်ကြားချက်တစုံတရာပေးတာမျိုးမရှိဘူးလို့စမ်းကြောင်းမျိုးနဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီလိုအဲ့နံပါတ်ဘာတောင်းမှမပြတော့ဘူးကျွန်တော်တို့ကျွန်တော်တို့လုပ်ငန်းပဲကျန်းမာလက်ရင်းစစ်ပါမယ်ဘာလို့ညွှန်ရင်းဒါပဲစိုးစိုးလိုက်တယ်မဖြစ်ဘူးတဲ့ကျွန်တော်တို့လုပ်ငန်းဒါပဲလုပ်မှာပဲ
အခုလိုတကြံကာလအတွင်းမှာပြည်သူတွေအပြင်မထွက်ကြဖို့ကျန်းတဲ့တိုင်းဒေသကြီးအသီးသီးမှလည်းညွှန်ကြားချက်ထုတ်ပြန်ထားတာတွေရှိပါတယ်မန္တလေးတိုင်းမှာတော့ဧပြီလ9ရက်ကနေ22ရက်နေ့အထိမလိုအပ်ဘဲအိမ်ပြင်မထွက်ဖို့ကိုညွှန်ကြားထားတာပါသက်ဆိုင်ရာဒေသအလိုက်ခရီးသွားလာခွင့်နဲ့ရင်ဝင်အထွက်တားမြစ်မိတ်ထုတ်ပြန်တာတွေလည်းရှိနေပါတယ်လူစုလူဝေးနဲ့ပွဲလမ်းသဘင်ဆောင်ရွက်တာတွေကိုတော့ဒေသန္တရအမိန့်တွေထုတ်ပြီးတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်ဒါပေမဲ့တဦးချင်းအနေနဲ့မဖြစ်မနေကိစ္စတွေကလွဲပြီးနေအိမ်မှာနေထိုင်မှုဆိုတာကတော့ပန်ကြားချက်သဘောနဲ့ပဲရက်ကွက်တွေအတွင်းကြီးညာနေပါတယ်အစိုးရညွှန်ကြားချက်အရအိမ်ထဲမှာပဲမဖြစ်မနေနေထိုင်ရမလားဒါမှမဟုတ်ကိုအသိစိတ်နဲ့ကိုနေထိုင်မှုပန်ကြားသလားဆိုတာတိတိကျကျသိနိုင်မှုသက်ဆိုင်ရာဒေသအစိုးရတာဝန်ရှိသူတွေကိုမေးမြန်းပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူး။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကိုဗစ်ကပ်ရောဂါကြောင့်ကမ္ဘာစီးပွားရေးထိခိုက်မှုကြီးကြီးမားမားရှိနေတဲ့အတွက်မြန်မာနိုင်ငံအနေနဲ့ကိုဗစ်အလွန်ကာလစီးပွားရေးဖက်ဆင်နိုင်မှုဘယ်လိုဆောင်ရွက်သင့်လဲဆက်သွယ်မေးမြန်းထားတာတွေကိုတင်ဆက်ပေးပါမယ်။COVID ကာယောဂါကြောင့်အာဆီယံအပါအဝင်တရုတ်ဂျပန်တောင်ကိုရီးယားရဲ့စီးပွားရေးဟာ2020မှာနှေးကွေးနိုင်ပြီမဲ့2021မှာတော့မြန်မာစံစာမဲဥမော့လာလိမ့်မယ်လို့ AMRO စီးပွားရေးသုတေသနအဖွဲ့ရဲ့ဧပြီလ9ရက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ငွေကြေးဖောင်းပွားရေးနှုန်းနဲ့ပြန်လည်စီစစ်တွက်ချက်ထားရဲ့မြန်မာနိုင်ငံရဲ့ GDP ဟာ2021မှာ 6.9% ရှိလာလိမ့်မယ်လို့ AMRO ကတွက်ချက်ထားပါတယ်။ဒါပေမဲ့ပြည်တွင်းထုတ်ကုန်လုပ်ငန်းတွေကလည်းလက်ရှိမှာရဆိုင်တက်လောက်ဖြစ်နေရကြောင်းမြန်မာစံစာစီးပွားရေးပြန်ကောင်းလာဖို့ဖြစ်နိုင်ပါမလားဆိုတာမြန်မာစီးပွားရေးကျွမ်းကျင်သူတွေကစိုးရင်ကြပါတယ်။ COVID-19 ပြဿနာကြောင်းကမ္ဘာစီးပွားရေးအခြေအနေကခံမှန်းလို့မရပဲမြန်မာနိုင်ငံအနေနဲ့အခုလိုစီးပွားရေးနှစ်ကွင်းကြီးရဲ့ကာလမှာလုပ်ငန်းတွေမပြုလဲအောင်တောင်းခံထားပြီးတုံ့ပြန်နိုင်အောင်ကြိုးစားရမယ်လို့ပါမောက္ခဒေါက်တာအောင်ထွန်းသက်ကပြောပါတယ်။
ကမ္ဘာကြီးဆိုင်ရာ GDP ဒရော့ပေါ့နော်စိတ်မရှိသေးဘူးဆိုတော့လေဟိုဆက်လို့နေတယ်လို့လက်ချက်တွေအပြည့်ပေါ့ဒါပေမဲ့ခုလက်ရှိဆိုင်ရာလက်လို့ခြေနေမှာဆိုဆက်လို့လို့ယူနေမှာဟိုဝန်ထမ်းတွေရှော့တာလို့လူတွေနည်းနည်းလေးထိခိုက်နေတာတွေ့နေတာပါပေါ့ဒါဟိုစိုးရိမ်ကြပါဗျာဒါပေမဲ့ဒါကိုကျော်လွှားနိုင်အောင်ဆရာတို့ဝိုင်းလုပ်ကြမယ်အစိုးရအနေနဲ့လေဒါသူတက်နေနေရတော့အခုလေးရှော့တာလို့တုံးတုံးလေး ရှော့တဲ့အစီအစဉ်မျိုးတော့လုပ်နေအောင်အဲ့တော့ဒီထဲပို့ပြီးတိတိရောက်လုပ်နိုင်အောင်ဆိုတော့ကြိုးစားဖို့ပဲရှိရပါတယ်
တရုတ်ရဲ့ဝဲလွားနေသွားလို့တတ်ထုရင်းနှင်းတဲ့သဘာဝတုံးဝိမှာတော့မြန်မာနိုင်ငံကဝင်ငွေကျသွားနိုင်ပြီမဲ့အမေရိကန်တရုတ်ကွန်သွေးတင်မနေရဲ့အခြေအနေကြောင်းလုံသားသုံးရရဲ့ကွန်ထုတ်လုပ်ငန်းတွေကမြန်မာပြည်တွင်းကိုဝင်ရောက်လာနိုင်တယ်လို့အာဆီယံနဲ့တရုတ်ကိုရီးယားဂျပန်မက်ခရိုစီးပွားရေးသုတေသနအဖွဲ့ AMRO ကသုံးသပ်ထားပါတယ်ကိုဗစ်အလွန်စီးပွားရေးပြန်လည်ထူထောင်တဲ့ကာလမှာအစိုးရကအလုပ်ကင်ခွင့်လန်းတွေလုပ်ပြီးဖို့မြန်မြန်အကျိုးရှိမဲ့ကုန်ပစ္စည်းတွေထုတ်လုပ်နိုင်အောင်ဆောင်ရွက်ပေးဖို့ပြောင်စုလွတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းက VOE ကိုပြောပါတယ
်။ခုကတော့အရေးပေါ်လို့ရမယ့်ကိစ္စဖြစ်တာပေါ့နော်။အစိုးရလည်းပဲသူလုပ်နိုင်တဲ့အတိုင်းတားနေတော့လုပ်နေပါတယ်။ကျွန်တော်တို့ကခုပြန်လည်ထူထောင်ရေးဆိုတော့ကလုပ်ငန်းတွေဟာမြန်မြန်အကျိုးသက်ရောက်မှုရှိတဲ့လုပ်ငန်းများဖြစ်ရမယ်။ဒုတိယချက်ကတော့ပြည်သူလူထုရဲ့စာဝတ်ရည်ကိုအထောက်အကူပြုနိုင်ရမယ်။တတိယကတော့ကအလုပ်အကင်ခွင့်လန်းနေအနီးပေးနိုင်ရမယ်။နောက်ကိုလုံးလိုက်တဲ့လုပ်ငန်းဟာပြည်တွင်းရောပြည်ပရောမှာဈေးွက်ရှိရမယ်။နောက်ဆုံးတစ်ခုကတော့ကလုပ်တဲ့လုပ်ငန်းဟာဆက်ပြီးတော့စေပွားအထူးသဖြင့်များများရှိတဲ့လုပ်ငန်းကိုဦးစားပေးပြီးတော့အကောင့်ချင်ပေါ်ရပါမယ်။
ကိုဗစ် -19 ကြောင့်ထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရကကျပ်ငွေဘီလီယံ100ထုတ်ချနေပေမဲ့လျှောက်ထားရေးပမာဏကကျပ်ဘီလီယံ100ကျော်ပါတယ်။ငွေချေးဖို့စည်ရင်းပေးထားတဲ့ကုန်ထုတ်လုပ်ငန်းရှင်တွေကစုစုပေါင်း800ကျော်ရှိနေတာပါ။
အခုတို့ထောက်ပံ့မယ်ဆိုတဲ့သက်သာပမာဏကျက်ပြည်ရန်ဒီဟာနိုင်ငံတကာကနေတော့မဆိုတော့မှာရှိပါဘူးအဲ့ဒါလေ၄၈ပြည်ရန်တော့ကဟိုတယ်နဲ့ကြီးရဆွဲယူပါမှာအမေရိကန်လိုနိုင်ငံမျိုးမှာသူ့ပြည်ရန်နဲ့ကြည့်ပြီးတော့ထောက်ပံ့နေတာပဲကျွန်တော်ပြောသက်သာမရှိတာမဟုတ်ပါဘူးရှိရတာနဲ့ပြည်ရန်အောင်လို့ချပေးလိုက်တာ
ရွှေလင်းမန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်းပြောသွားတာပါလက်ရှိမှာတော့ယာယီနဲ့အပြီးပိတ်သိမ်းသွားရဲ့ပြည်တွင်းအထက်ချုပ်စက်ယုံက80ကျော်ပါတယ်ပိတ်သိမ်းသွားတဲ့စက်ယုံတွေကိုငွေချေးပေးရမျိုးမဟုတ်ပဲလက်ရှိလက်ပတ်နေတဲ့စက်ယုံတွေကိုအစိုးရကအဓိကထောက်ပံ့ပေးဖို့လဲလုပ်ငန်းရှင်တွေကပြောပါတယ်အစိုးရအနေနဲ့လုပ်ငန်းရှင်တွေကိုဒီကပို့ပြီးချေးပေးသင့်ပေမဲ့ထိထိရောက်ရောက်ဖြစ်ဖို့လိုအပ်တယ်လို့ဒေါက်တာအောင်ထွန်းသက်ကအကြံပြုပါတယ
်သူတို့ list ပို့တိုးဝချက်ဘလောက်ရှိလဲသူတို့လိုအပ်ချက်ရှိတာနဲ့ဟိုနိုင်ငံတော်စုကတက်နေတာနဲ့ဒီနှစ်ခုရမှာတော့ဆွေးနွေးဖို့ဒုလိမ့်မယ်ဟောမေးတယ်ဟုတ်တယ်မလားသူတို့လိုစလောက်အားလုံးလည်းထုတ်ပေးနိုင်မှုကိုရှိနေမှာအများရှိနေမှာလည်းရှိတယ်အခုအမေရိကန်မှာတော့အခုသူတို့ small business ထုတ်ပြန်ဝင်ရတကယ်ဟိုရနေရတဲ့လူတွေမရောက်ဘူးဆိုတာပြဿနာပေါ်နေတာ
အာဆီယံ10နိုင်ငံအပါအဝင်တရုတ်တောင်ကိုရီးယားဂျပန်နိုင်ငံတွေရဲ့စီးပွားရေးဟာ2020ရဲ့မှာ2ရာခိုင်နှုန်းထိုးကျသွားပြီး2021မှာတော့ 5.5 ရာခိုင်နှုန်းပြန်တိုးတက်လာဖို့ရှိရလို့ AMRO ကခန့်မှန်းထားပါတယ်အဲ့ဒီထဲမှာဗီယက်နမ်ကမ္ဘောဒီးယားလာအိုမြန်မာနဲ့တရုတ်ကမြန်မြန်ပြန်ပြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားတာဖြစ်ပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ဗီယိုရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီယိုရီရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မြန်မာသတင်းသမား3ဦးကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူတာနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ရဲ့ကန့်ကွက်ဝေဖန်ချက်သတင်းကိုတင်ဆက်ပေးပါမယ်။အခုလိုကိုဗစ် -19 တက်ရောကအကြမ်းတဲကာလမျိုးမှာမြန်မာသတင်းသမားတွေကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေတွေနဲ့ဖမ်းဆီးအရေးယူတဲ့အပေါ်မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကကန့်ကွက်ဝေဖန်လိုက်တာပါ။အခုလိုအကြမ်းတဲအချိန်မှာသတင်းမှန်တွေမပြတ်စည်းစင်းစေဖို့နဲ့အထူးသဖြင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်တိုက်တွန်းနေသလိုစစ်ပွဲတွေကိုယာယီရက်စဲထားဖို့လိုအပ်တယ်လို့လည်းမြမအာနာပိုင်တွေကိုကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီကတိုက်တွန်းသွားပါတယ်လွတ်လပ်စွာပြောဆိုခွင့်ကိုနှိတ်ကွတာတွေစစ်ပွဲနဲ့ပတ်သက်လို့ယောဂထိမ့်ချုပ်ရေးနဲ့ပတ်သက်လို့တည်င်းအချက်လက်တွေဖျက်တောက်တာတွေအပေါ်မှာလည်းကုလအထူးကိုယ်စားလှယ်အနေနဲ့ကန့်ကွက်တဲ့အကြောင်းကုလသမဂ္ဂရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာသတင်းသမား3ဦးဖြစ်တဲ့ခိုင်မြတ်ကျော်ဦးတာလွန်ဆောင်ထက်ဦးနေမျိုးလင်းတို့3ဦးကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူတယ်ဆိုတဲ့အပေါ်မစ်ယန်ဟီလီကကန့်ကွက်ခဲ့တာပါအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးအရေးယူခံရတဲ့ VOM သတင်းဌာနအယ်ဒါချုပ်ဦးနေမျိုးလင်းကိုတော့မန္တလေးချမ်းမြသာသည့်တရားရုံးမှာဒီကနေ့မနက်ပဲဒုတိယအကြိမ်တရားရုံးထုတ်ခဲ့ပါတယ
်ပြောပြောဖန်နေရပါလေကျွန်တော်သေရန်တိုက်မှာထားပါလေတကားသုံးတဲ့နဲ့ထားပါလေကျွန်တော်ရေးတာငိန်ညာရေးအတွက်ရေးတဲ့သတင်းဖြစ်ပါလေငိန်ညာရေးအတွက်ရတဲ့အစိုးရပေးတဲ့စုလိုက်ကဒီကလက်ထိတ်ပ
ါပြီးခဲ့တဲ့မတ်လ29ရက်နေ့က VOM သတင်းဌာနကအစိုးရဘက်ကအကြမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ AA ရခိုင်တပ်မတော်ပြောရေးဆိုခွင့်ရှိသူခိုင်တုခါနဲ့ဆက်သွယ်မေးမြန်းခဲ့တာကအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ညီစွန်းနဲ့ဆိုပြီးတရားစွဲဆိုခံခဲ့ရတာပါဒီမှုအတွက်လာမဲ့ယုံချင်းကိုတော့ AB 23ရက်နေ့ထပ်မံချိန်ဆထားပါတယ်ဥနေမျိုးလင်းဇနီးတဲ့ဒေါ်စာနေမန်ကတော့မတရားတပ်ဖြင့်ဖမ်းဆီးခံရတဲ့အမျိုးသားအတွက်အမှန်တရားပေါ်ပေါက်ဖို့တောင်းဆိုသွားပါတယ်
လလောဆယ်ကတရားစွဲအဖွဲ့အစည်းထဲမှာပဲသူအမှုကရှိနေလေတဲ့အတွက်ကြောင့်မလို့ဒီကြားထဲမှာပေါ့လေဒီကြားထဲမှာတော့တရားခွင်ပေါ်ရောက်မယ်ဆိုရင်တော့လေသူရှင်းပခွင့်နေပါလေရတော့တရားခွင်မှာရမယ်လို့တော့အဲ့လိုပြောတယ်ဒီဟာကဒီလိုမှဘာမှလည်းမဆိုင်တဲ့ပုံမှန်တွေနဲ့ဒါကြတော့အခုလိုပြောမယ်မတရားဘောနော်ဟိုအမကတော့အများဆုံးပြည်မီလို့ပြေးစီချင်တယ
်အကျန်းဖတ်တိုက်ဖြည့်ရေးဥပဒေပုံမှန်50ဟာအနည်းဆုံးထောင်နဲ့10နှစ်ကနေအများဆုံးထောင်နဲ့တစ်သက်တစ်ကျွန်းကျစေနိုင်ပြီးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်52ကကတော့အနည်းဆုံးထောင်ဒဏ်3နှစ်ကနေအများဆုံးထောင်ဒဏ်9နှစ်အထိကြာခံရနိုင်တဲ့ပုံမှန်တွေဖြစ်ပါတယ်။သတင်းမီဒီယာကောင်စီကသတင်းသမားတွေအပေါ်မကျေနပ်ချက်ရှိရဲဆိုရင်သတင်းမီဒီယာဥပဒေအရသတင်းမီဒီယာကောင်စီကိုဥစွာတိုင်ကြားဖို့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးမန်တိုင်တွေနဲ့သတင်းမီဒီယာကောင်စီတို့တွေ့ဆုံချိန်မှာကတိကဝတ်ပြုထားခဲ့ပေမဲ့ဒီတစ်ခါမှလည်းသတင်းမီဒီယာကောင်စီကိုအကြောင်းတစုံတရာအတိပေးပြောဆိုခဲ့ခြင်းမရှိပါဘူး။ဦးနေမျိုးလင်းရဲ့ရှေ့နေအဖြစ်လိုက်ပါအကျိုးဆောင်ပေးမဲ့ရှေ့နေဦးသိန်းတန်းကတော့တရားဥပဒေအရမျှတမှုမရှိတဲ့အရေးယူမှုနဲ့ပတ်သက်လို့အစိုးရအနေနဲ့စဉ်းစားလှုပ်ဆောင်ဖို့တိုက်တွန်းသွားခဲ့ပါတယ
်။ဒါကသတင်းလွတ်လပ်ဆုံးဒရင်းမှာမိမှာပဲသူကကိုလုတဲ့လူကိုမှန်တယ်လို့ယုံကြည်တယ်ဆိုရင်တို့ကအရှင်းချင်း VUM ကမလုတ်လည်းပဲ VUE ကလုတ်တာပဲလေကျန်တဲ့ကဘာကျော်သတင်းဌာနတွေကလုတ်တာပဲတော့ကဘာကျော်သတင်းဌာနတွေတော့ဘာမှမတတ်နိုင်ဘူးကိုတိုင်းပြည်တွေကတော့ကိုကျက်ချင်းတွေအကျက်ကိုလည်းပဲညှစ်တယ်သဘောမျိုးဖြစ်နေတစ်နှစ်နှစ်လောက်အတွင်းမှာပေါ့2019-2020လောက်အတွင်းမှာတိတိပြားကြီးဆွေးကြမ expression နဲ့နော် access to information ပေါ့အဲ့ဒါတော်တော်ထိခိုက်လာတယ
်ကုလအထူးကိုယ်စားလှယ်မစ်ဆန်ဟီးလီကတော့သတင်းထုတ်တွေကိုအခုလိုအရေးယူတာတွေနဲ့ပတ်သက်ပြီးပြန်ရုပ်ဖို့စစ်ဖြစ်နေတဲ့ရခိုင်နဲ့ချင်းဒေသကအင်တာနက်လိုင်းတွေထပ်တောက်တာတွေမလုပ်ဖို့မြမအစိုးရကိုတိုက်တွန်းထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်
။ဗြိတိန်နိုင်ငံမှာ COVID-19 ကပ်ဘေးရောဂါနဲ့သေဆုံးသူဦးရေကြာခမန်းလိလိမြင့်တက်လာတာကြောင့်စစ်ပွဲကာလဆေးရုံတွေမှာဘသူအသက်ကိုအရင်ဦးစားပေးခဲ့မလဲဆိုတဲ့ရွေးချယ်ကူတာတဲ့အခြေအနေမျိုးရောက်လာနေကြောင်းလစ်စ်မြို့ကစီဂျူအထူးကူဆရာဝန်ဒေါက်တာတက်ကူကူက VOE ကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဆရာဝန်သူနာပြုတ်တချို့လည်းသေဆုံးခဲ့ရပြီဖြစ်တယ်လို့သူကပြောပါတယ်။အသက်ရှူလမ်းကြောင်းကိုအဓိကတိုက်ခိုက်တဲ့ COVID-19 ရောဂါအတွက်ဗြိတိန်နိုင်ငံတဝန်းဆေးရုံတွေမှာဘလို့ပြင်ဆင်ကူတာနေတယ်လဲဆိုတာတွေကိုဆက်လက်တင်ပြမှာပါ။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဗုဒ္ဓဟူးနေ့တနေ့တည်းသေဆုံးသူဦးရေ1000နီးပါးရှိခဲ့ပြီးကမ္ဘာမှာအဆိုးဆုံးဖြစ်နေတဲ့အီတလီနဲ့စပိန်နိုင်ငံတွေလောက်နီးပါးအခြေအနေရောက်လာနေပါတယ်။ဆေးရုံတွေရောက်လာတဲ့လူနာတွေဘယ်သူကိုဦးစားပေးကယ်မလဲဆိုတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်ကူကူကအခုလိုရှင်းပြပါတယ်
။အခုကျွန်တော်တို့ကဆင့်ကျင်ပြင်ရောက်နေတယ်လို့ပဲဟိုမရှင်နိုင်တဲ့လူတော့မကယ်တော့ဘူးတိုင်းမဲ့ထားခဲ့ရတော့မှာပဲဆိုတဲ့ပုံစံမျိုးနဲ့ပဲကျွန်တော်တို့တွားပါတယ်။အဲ့ဒါကိုစိတ်လည်းမကောင်းစရာတော့ကောင်းပါတယ်။ခါလေးကြလို့ရှိရင်ပေါ့နော်။ဟိုဒီလိုမျိုးဒီ covid ဒါမဖြစ်ခဲ့လို့ရှင်ဒီ patient တွေကိုဆိုရင်ကျွန်တော်တို့က intensive care ကိုပို့ကောင်းပို့မယ်ကျွန်တော်တို့ဝင်လာနေရဆေးရုံဝင်လာနေရဒီ patient ရောဘယ်အဆင့်ထိလုပ်မလဲဆိုတာကျွန်တော်တို့တွေကစုံပြရပါတယ် criteria ကျွန်တော်တို့ချထားတယ် criteria ဥပမာအဖြစ်ပေါ့နော်ကိုယ့်ဘက်ကိုယ်မှာအိမ်ပြင်မထွက်ပြီးဈေးကိုယ်တိုင်မဝင်နိုင်တဲ့လူမျိုးတို့ပေါ့နော်ပြီးလို့ရှိရင်ပြီးရင် underlying medical problems တွေပေါ့နော်ခြောက်ကမကောင်းဘူးနှလုံးမကောင်းဘူးအဆုတ်မကောင်းဘူးစီးကျူသွေးတို့တွေအရင်နေ control မကောင်းဘူးအစာ stroke တွေရထားတယ်ပေါ့နော်ပြီးလို့ရှိရင် dementia ဖြစ်နေတယ်ဒီလိုမျိုး patient တွေပေါ့နော်အဲ့လို patient မျိုးတွေဆိုရင် ventilator သွားတင်လာရင်လည်းတင်ရုံပဲဖတ်တင်တယ်ပြန်ကိုထွက်လာမှာမဟုတ်ဘူးဆိုအဲ့လိုမျိုးတီးပြီးသား patient တွေဆိုကျွန်တော်တို့မတင်တော့ဘူးအဲ့တော့ဒါကတတိုင်းကြီးလုံးပေါ့ consensus နဲ့ကျွန်တော်တို့ခုလုပ်နေပါတယ
်ဒီတိုင်းနိုင်ငံမှာ covid ကြောင့်တည်ဆုံသွားတဲ့ဆရာဝန်အများစုကနားနှာခေါင်းလေကြောင်းအထုကုတွေဖြစ်ပြီးလူနာနဲ့အနီးကပ်ကုသပေးနေရသူတွေလည်းဖြစ်တယ်လို့ဒေါက်တာတက်ကူကူကပြောပါတယ်ဒါအပြင်ငယ်ရွယ်တဲ့သူနာပြုတွေလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတည်ဆုံခဲ့တာတွေတွေ့ရတယ်လို့ဆိုပါတယ်
Leshi Pitema, coronavirus, Kusakare lunari de, a tashu lanjang sanya a bangu, a dika, bamboo penaibu, the nine alone say only ma, Pinsin Tare, Nisanigu, Doctor Takuguga, a kulu shimpiabare.
London bound the dime below ma, Quera Niku Yalai Parish, General Querario, emergency alu Janabamu, emergency in a cancer alu Janabamu, Maguire and age, General Balu Lilis, right? Theater ye, Christian Theater ma. ควบคุมควบคุมပြီးရှင်ရကာဗရီဆိုတဲ့နေရာမှာပေါ့เนาะပေရှင့်တွေကိုထားတဲ့နေရာတွေကိုအကုန်လုံးကိုဘယ်လိုဖြစ်နေပြောင်းလိုက်လဲဆိုလို့ရှိရင်
Exhibition Center, General Di Medical Conference, Lomizania, Ponno, Idima, General London Matacu, Manchester Matacu, Birmingham Matacu, General Leeds, General Leeds, 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 Lee 5000 ကျော်ရှိနေပြီးတည်ဆုံးသူပေါင်းဟာ6000ကျော်ရှိနေပါတယ်။ဒါကြောင့်မတ်လ20ရက်နေ့ကတည်းကဗြိတိန်အစိုးရကနေတတိုင်းပြည်လုံးလိုက်နာဖို့ထုတ်ပြန်ထားတဲ့ lockdown အမိန့်ကိုနောက်တည်င်းပတ်အထိထပ်ပြီးတိုးချဲ့လိုက်ပါတယ်။အဲ့ဒီအမိန့်အရတတိုင်းပြည်လုံးခီးအသွားလာနဲ့လူတွေအိမ်ကနေအပြင်ထွက်တာတွေကပြင်းပြင်းထန်ထန်ကတ်သက်ထားပြီးကျောင်းတွေ၊ရုံးတွေ၊စားတောက်ဆိုင်တွေအားလုံးပိတ်ပင်ထားတာဖြစ်ပါတယ်။ကျမအင်ဂျင်နိုင်ပါရှင်။
ခိုင်ပြည်နယ်တိုက်ပွဲတွေဟာရခိုင်တောင်ပိုင်းဒေသကြီးပါကူးဆက်လာနေပါပြီ။မနေ့ကဆိုရင်လည်းရခိုင်အိုင်းမြို့နယ်ထွေပြစ်ခတ်မှုတွေကြောင့်ဒေသခံ၄ဦးထက်မနည်းအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်တောင်ပိုင်းအိုင်းမြို့နယ်ကစုကိုင်းအုပ်စုစင်ဦးတိုက်ကျေးရွာမှာမနေ့ကညနေ၈နာရီဝန်းကျင်မှာလက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့တာကြောင့်စင်ဦးတိုက်ကျေးရွာသား၄ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့စင်ဦးတိုက်ကျေးရွာကထွက်ပြေးလာတဲ့ဦးဆန်ထွန်းလကပြောပါတယ်
။ခဏလေးရှင်းမလာမှာကိုလက်နက်ကြီးကြီးကလုံးလာကြတယ်။အဲဒီချိန်မှာအမျိုးသား၂ယောက်ကျောင်းသားတရားနဲ့နောက်ဦးဆောင်သေးရောက်ချက်တရားတော့ခံရတယ်။ဆဲဒီဗမာတရှိတဲ့မှာကို2ယောက်ရသွားတယ်။ဆဲမကြပါဘူးကိုငေါမင်းကောက်ပဲငေါမင်းကောက်ပဲကြာမထင်နဲ့။နောက်ထပ်ဆဲတစ်ဆဲတဲ့လာကြတယ်။အဲ့ဒီအချိန်မှာနောက်2ယောက်တန်ရရတယ်။ဟိုအမျိုးသားတရားနဲ့အမျိုးသမီးတရားပေါ့သူတို့အင်ဆောင်သေးလဲလင်းမရ
စင်ဦးတိုက်ကျေးရွာဟာအမျိုးနည်းနဲ့မြေပုံမျိုးနဲ့ကြားမှာတည်ရှိပြီးဒဏ်ရာပြင်းထန်ရရှိတော်တဲ့လူနာတွေကိုတော့မြေပုံမျိုးနဲ့ကံထောင်ကြီးစေယုံကိုပို့ဆောင်ထားရပြီးဒဏ်ရာပြင်းထန်တာကြောင့်စစ်တွေစေယုံကိုပို့ဆောင်ဖို့အတွက်ပြည်내ဆွေရခွင့်ပြုချက်ကိုစောင့်နေရတယ်လို့ကံထောင်ကြီးနိုင်ရေးကူညီမုံတင်ကကိုရန်နိုင်ဖြူကပြောပါတယ်
။ဒီကဒဏ်ရာရတဲ့လူနာ၄ယောက်မှာတစ်ယောက်ကတော့ကျွန်တော်တို့ဟိုဘေဖက်အမြဲလုံးထုတ်လိုက်ရတာပေါ့။နောက်တစ်ယောက်ကတော့ဒီဖက်ဥကောင်းနောက်စီသူကလည်းစိုးရင်ရခင်နေပေါ့။အဲ့ဒီမှာတယောက်ရဲ့နောက်ဒီရှေထောက်ဘေဖက်ရှေထောက်ချစ်ဖမို့ဒဏ်ရာတဲ့တယောက်နောက်ပြီးအမျိုးသမီးတယောက်ကတော့ခါညာဖက်နှုံးုံပေါ့နှုံးကြည့်သွားတယ်အကောင်လုံးကတော့အခုလောလောဆယ်ကျွန်တော်တို့ဒီကန်တော်ကြီးစစ်မှာစစ်ကူပါမှုခံရုံနေတယ်ဒါပေမဲ့သူတို့ကတော့ဒီဆရာဝန်ကတော့စစ်တွေကိုသွားမဆိုင်ချအမည်ဆိုပြီးတော့ပြောထားတယ်စွန့်ရတဲ့အဖြစ်နေပေါ့စစ်တွေကိုသွားဖို့တော့ကျွန်တော်ဒီ IAB ဟို ICRC နဲ့ဆက်သေးတာလေဒါပေမဲ့မင်းရဲ့ကလေးကဒီနေ့မင်းရဲ့ကလေးကဆက်သေးလိုက်တာပါဟိုပြည်နေစုအရခွင့်ပြုချက်မရသေးတော့ကျွန်တော်တို့အခုစီနီးတော့ဘာမှမလုပ်ရသေးဘူးစောင့်နေရတာပဲကြီးတော့ပေါ့
တမ်တော်ဖက်ကတော့လက်နေကြီးတွေဟာအကြောင်းမေးပြစ်ခတ်တာမဟုတ်ပဲအေဖွဲကပြစ်ခတ်လာတဲ့နေရာကိုပြန်လည်ပြစ်ခတ်ရတာဖြစ်တယ်လို့တမ်တော်တတိမှန်ပြန်ကြားရေးဖွဲပြောခွင့်ရဘိုးချုပ်ထွန်းထွန်းညီကဘူရော်ရေကိုပြောပါတယ
်ဟိုတက်ကတော့သူကဘာမှပြစ်ခတ်မှုမရှိပဲနဲ့တော့အဲ့မပြစ်တဲ့နေရာတော့ဘာမှမလုပ်ကြအကြောင်းမရှိပါဘူးရေတို့ဘာလို့ပြစ်ခတ်တာရှိရင်တော့ပြန်ပြစ်တာမျိုးရှိကောင်းရှိမယ်အဲ့လိုကတော့ကျွန်တော်တို့ပြစ်ခတ်တာမျိုးတော့မရှိတော့ပါဘူးငါတို့တိုက်ပွဲပြင်းပြင်းထန်ထန်ပြစ်တာမျိုးဘာလို့တော့ကျွန်တော်တို့လည်းမကြားဘူးဗျ
မနေ့ကအမ်မြူနဲ့စင်ဦးတိုက်ကျေးရွာဖက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဒီစင်ကောင်းတိုက်ရွာဖက်မှာဖြစ်တာကဒီမြန်မာစစ်တပ်ကဒီလက်နက်ကြီးနဲ့လှမ်းပစ်တာပေါ့နော်။အဲ့ဒီဒလက်ရှောင်းနားမှာရှိတဲ့ဒီကစုကိုင်းအခြေစိုက်ပေါ့။အဲ့ဒီမှာဒီလက်နက်ကြီးစခန်းကနေပြီးတော့မှသူတို့ဒီလှမ်းပြီးတော့ပစ်တာ။ဟိုည၈နာရီလောက်မှာဒီစင်ကောင်းတိုက်ရွာကိုလက်နက်ကြီးထိမှန်ပြီးတော့မှဟို၄ယောက်ဟိုဒဏ်ရာရတယ်လို့သိရတယ်
ရခိုင်လက်နက်ကန်အဖွဲ့ကိုကျန်းဖက်အုပ်စုနဲ့မတရားသိမ်းဖြင့်အစိုးရဘက်ကကျင်နာလိုက်ပြီးနောက်တိုက်ပွဲတွေကဇက်တိုက်ပုံမှုပြင်းထန်လာနေတာပါရခိုင်ညောင်ပိုင်းကပုဏ္ဏကျွန်းမျိုးနဲ့ဖက်ကြကျေးရွာဘက်မှာဆိုရင်လည်းသုံးရက်ဇက်တိုက်ပွဲပြင်းထန်နေတယ်လို့သိရပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတတိယပြပို့နေတာဖြစ်ပါတယ်
ရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဆက်ပြီးတော့နားဆင်ရမှာကတော့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပိုးကပတ်လန်းတင်းနဲ့တရုတ်စီဝါရီပြဿနာအကြောင်းကိုတင်ပြထားပါတယ
်ပိုးကပတ်လန်းတင်းစီဝါကိန်းအကောင့်ထဲဘောဘူ2023မှာတရုတ်သမ္မတကြီးမားစင်ကစပြီးတရုတ်နဲ့ပူးတွဲလုပ်ကိုင်မှုနိုင်ငံအတော်များများလက်မှတ်ရေးထိုးကြပါတယ်ပညာပြည်နှစ်နှစ်ကြာတော့အာရှအခြေခံအဆောက်အုံရင်းနှီးမှုဘဏ် AIIB ကိုတည်ထောင်ပါတယ်တရုတ်ကဒေါ်လာသန်းပေါင်း3000မတ်တီငွေထည့်ဝင်ပြီးမြန်မာကဒေါ်လာ264သန်းထည့်ဝင်ပါတယ် AIIB ဘဏ်ကိုတရုတ်နဲ့အတူတည်ထောင်တဲ့58နိုင်ငံထဲမှာမြန်မာပါဝင်ပါတယ်ရေရှည်ခံမဲ့အခြေခံအဆောက်အုံကိုတည်ဆောက်ပြီးလူမှုစီးပွားရေးဘဝမြင့်တင်မှုရည်ရွယ်တယ်လို့ဆိုပါတယ်တကယ်တော့ဘုရားလမ်းတွေရဲ့ဥတီကျက်ဟာအခြေခံအဆောက်အုံတိဆောက်ရေးတာဖြစ်ပါတယ်27ရာစုအစပိုင်းကတရုတ်ပြည်မှာသံတမဏိဘီလမြေလျှက်စစ်စတာတွေထုတ်လုပ်မှုပူလျံနဲ့ပြဿနာရှိလာပါတယ်2008မှာကမ္ဘာ့ဗန္ဒာရေးအကြအတဲဖြစ်တော့တရုတ်လုပ်ငန်းထောင်ပေါင်းချီပြီးပိတ်ပစ်လိုက်ရပါတယ်တရုတ်ရဲ့ပို့ကုန်30ရာခိုင်နှုန်းကျဆင်းသွားပါတယ်တရုတ်အစိုးရကပြည်နယ်တွေကိုဒေါ်လာပလမောင်သိမ့်ချီပြီးထောက်ပံ့ပြီးအခြေခံအဆောက်အုံတွေတည်ဆောက်စီပါတယ်။ဒါပေမဲ့လိုလာတဲ့ပိုးလာတဲ့အခါမှာပြဿနာရှိလာပါတယ်
။ပြည်တွင်းမှာလက်ခံနိုင်တာတဲ့ကုန်ထုတ်လုပ်မှုပိုရှန်လာတာဟာကုန်ထုတ်လုပ်ငန်းအတွက်ရောဈေးကွက်အတွက်ရောမကောင်းပါဘူး။ဥပမာ2015ကကမ္ဘာမှာထုတ်လုပ်တဲ့တန်မဏိတန်ချိန်တန်1600ကျော်မှာတရုတ်ထုတ်လုပ်တဲ့တန်မဏိကတန်ချိန်တန်800ကျော်ဖြစ်ပါတယ်။တရုတ်ပြည်မှာထုတ်တဲ့တန်မဏိ50ရာခိုင်နှုန်းဟာဝယ်သူမရှိလို့ပိုရှံနေပါတယ်။တံမဏိနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပိတ်ပစ်ရမယ့်အခြေအနေဖြစ်လာပါတယ်။အဲ့ဒီအခါမှာအလွတ်လက်မဲ့များလာပြီးလူမှုစီးပွားမငြိမ်သက်မှုပေါ်လာနိုင်ပါတယ်။ဒါကြောင့်တရုတ်အခြေခံအဆောက်အုံလုပ်ငန်းကပိုရှံတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းဟာတရုတ်အတွက်အကောင်းဆုံးဖြစ်ပါတယ်။ဒါပေမဲ့အတီလင်းပြောဖို့မသင့်တော်လို့ပိုးကပတ်လန်းသစ်စီမံကိန်းပေါ်လာတာဖြစ်ပါတယ
်။ပိုးကပတ်လန်းသစ်ဟာအထက်ကချပြီးတဲ့စီမံကိန်းမဟုတ်ပါဘူး။တရုတ်နိုင်ငံရဲ့ဌာနနဲ့အခြားစီးပွားရေးဌာနကဝန်တန်းတွေပြေဆုံးဆွေးနွေးရင်ပေါ်ထွက်လာတဲ့အယူအဆသာဖြစ်တယ်လို့တရုတ်သတင်းရကွက်ကကြားသိရကြောင်းစင်ကာပူနိုင်ငံတက်ကူပေါ်ပေါက်ကလီမင်ကျောက်ကဆိုပါတယ်။ဇန်နဝါရီလတရနေ့ထုတ် International Affairs စာဆောင်မှာရေးထားတာဖြစ်ပါတယ်။အခြေခံအဆောက်အုံလုပ်ငန်းမှာပူးချန်တာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းကသာပြည်တွင်းလုပ်ငန်းတွေကိုအသက်ရှူချောင်စီလိမ့်မယ်လို့တရုတ်အစိုးရဝန်ထမ်းတွေကယုံကြည်ပါတယ်။ဒါဟာတရုတ်အစိုးရအရင်ကကျင့်သုံးခဲ့တဲ့အနောက်ဖက်ဒေသဖွံ့ဖြိုးရေးအစီအစဉ်နဲ့သဟဇာတဖြစ်သွားပါတယ်။ပူလျံနေတဲ့ထွက်ကုန်နဲ့အရင်အတွေ့ဘိုးကပတ်လမ်းသစ်ပေါ်ပေါက်လာတာဖြစ်ပါတယ်
။တကယ်တော့ဘိုးကပတ်လမ်းသစ်တိဆောက်ရေးဟာပုံစံချထားတဲ့စီမံကိန်းမဟုတ်ပါဘူး။ယင်းနှိမ့်ညွန့်မှုနဲ့ကုန်သွယ်မှုမှန်သမျှကိုဘိုးကပတ်လမ်းတိဆောက်ရေးနဲ့ဆက်နေပါတယ်။ဘုကပလမ်းမှာအလုံးပါဝင်နိုင်ပါတယ်။ပြည်내အစိုးရနိုင်ငံပိုင်ကုမ္ပဏီပုဂ္ဂလိကပိုင်ကုမ္ပဏီနိုင်ငံတကာအဖွဲ့အစည်း NGO အဖွဲ့ပြည်내အဖွဲ့နဲ့ပုဂ္ဂလိကလုပ်ငန်းရှင်စတာတွေပါဝင်နိုင်တဲ့စီမံချက်တွေဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်ကတရုတ်စီးပွားရေးလုပ်ငန်းတွေဟာဘုကပလမ်းသစ်မှာအကျိုးဝင်တယ်လို့ဖြစ်လာပါတယ်။တောင်ရင်းမြေကမ်းကကော်မူရာ KNU စစ်စခန်းဟောင်းမှာကရင်နေကြားဆောင်တက်တဲ့တရုတ်ကုမ္ပဏီတို့ဖက်ဆက်ပြီးတော့တည်ထောင်ထားတဲ့ရွှေကုတ်ကို Tio Yua Hale, Ugaba Landema, Bawin Larelu Suare, Natone Nasakuna Kunima, Shugo Go Simange, Bizi Melu, Nolin Yavare.
Pulianare, Yu, Yunambu, Nia Sharaha, a Yenches and Nia, a Tun Lekana Takuchi Bare. America Ma Puliane, Yu, Yunambu, Lampan Sato Yikao, Nase Yazuma, Vilami, Tanjin Slambo, Lira Naya, Tunga Bare. Tilby Maro, the sound setting and the sound satomati, Nene Twin, Lampan Sato Yima, Vilami, Tanjin Slam, Chokong Naya, Tunga Bare. A Chiga, a sound we call Labime. Bilami Pusiane Piazana Pola Vale. Tajao, a Chega, a Sao Lunganga Piazana Rupishimu, Nanganyane Sete, Pogova, Lam, Pobo, Dabongo, Lomagere, Noe Malato, Asia Europe People's Forum, Lutitana, Sarama, Popia Tavare. Yamavi Maro, Dolas Lankurong Kunjame, Muse Mandali, Mitala, Salufi, Yunan Pinere, Shuli Dali, Amia Italine, Chesepo, Yuetavare. Davime, သက်ဆိုင်ရာဒေတာကအစိုးရတွေသဘောတူပါဘုကပါလမ်းကြောင်းကစီမံချက်တွေကိုအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ဒေတာကနိုင်ငံရဲ့အကျိုးစီးပွားနဲ့ကိုက်ညီရမယ်ဆိုတဲ့သဘောတရားရှိလာပါတယ်။ဒါပေမဲ့အရင်စိုက်ထုတ်တဲ့တရုတ်ကုမ္ပဏီတွေအဖို့ကလည်းအမြင်အစွန်ရမှာသာလုပ်နိုင်မှာမို့အမြင်တမ်းညှိနှိုင်းနေရမယ်သဘောရှိကြောင်းပြောပြလိုက်ရပါတယ်ခင်ဗျာ။
COVID-19 ကာကွယ်ရေး နှကောင်းစည်း တက်ဖို့ လိုအပ်လာ မှုကို တင်ပြထားပါတယ် COVID-19 coronavirus ကြောင့် မြန်မာနိုင်ငံမှာ ကူးစက်သူနဲ့ သေဆုံးသူ တဖြည်းဖြည်း တိုးတွေ့လာချိန်မှာ ပြင်းထန်နေတဲ့ အမေရိကန်မှာတော့ လူတိုင်း နှကောင်းစည်း တက်ဖို့ ပြောင်းပြောလာနေပါတယ် ဘလို့ ပြောင်းပြောလိုက်တာဖြစ်ပြီး ဘာကြောင့် အခုလို ပြောင်းသွားကာ ဒီ နှကောင်းစည်းကို ဘလို့ စနစ်တကျ အသုံး ပြုသင့်ပါလဲ ဒီကြောင့် အနုဇီဝဗိဒပညာရှင် စေတက္ကသိုလ်တိ အနုဇီဝဗိဒဌာန အငြိမ်းစားဌာနမှုနဲ့လက်ရှိကုန်ဥဆောင်ပါမောက္ခဒေါက်တာဒေါ်ကြည်ကြည်သင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့အနုဇီဝဗိဒပညာရှင်ပါမောက္ခဒေါက်တာဒေါ်ကြည်ကြည်သင်းခင်ဗျာကျွန်တော်တို့ဒီ COVID-19 virus ကိုတကဘာလုံးကိုပြင်းပြင်းထန်ထန်ကူးစက်လာနေချိန်မှာကာကွယ်ရေးအတွက်ပေါ်နော်ဆရာမ ဒီ max လို့ခေါ်တဲ့နှကောင်းစည်းတက်တာနဲ့ပတ်သက်ပြီး American CDC ရောဂါကာကွယ်ထိချုပ်ရေးဌာနကနေပြီးတော့လူတိုင်းဒီ American တယ်မတ်တက်ဆံမလို့ယောဂရှိတဲ့လူငါတို့အဲ့ဒီလူငါကိုအနည်းဆုံးကိုယ်ကသူတွေလူတွေကြားရင်တိုက်ရမယ်ဆိုပြီးတော့တော်တော်ကြာပြောခဲ့ပြီးတော့မှတကယ်တမ်းတော့အခုဒီပရိုလာ၃ရက်နေ့ညာရေးပေါ့နော်တကယ်ထွက်တော့ဒီပရိုလာ၄ရက်နေ့မှာစီဒီစီကပြန်ပြီးထုတ်ပြန်လိုက်တာတော့မတ်ကိုတိုင်းတက်ဖို့လိုတဲ့အပြင်သွားလို့ရှင်အဲ့ဒါအားလုံးအကြောင်းကနောက်ခုရှိတယ်ဘိုးကလည်းယောဂရှိတယ်ဆိုရင်ဒါမှအ
ောင်လို့ဆိုပြီးတော့ကိုဗစ်ဒီတဲ့ကာကွယ်ရဲ့သဘောနဲ့ပြန်ထခိုင်းရပါအခုဘာဖြစ်လို့လဲဆိုတော့ပို့ပြီးတော့ကိုဗစ်ကနေရှာတိလာတာကကျောကပိုးကတော့ခန္ဓာကိုယ်မှာရှိနေတယ်နှာခေါင်းတို့ကစားထုတ်ထဲမှာအာခေါင်းတို့ထဲမှာရှိနေတော့ညာတယ်ကျောကလက္ခဏာမပြတဲ့လူတွေကတော်တော်များနေတယ်သူတို့ဆရာတွေကနည်းနည်းချောက်ဖို့ကောင်းတာကွနော်သူတို့ကတော့သူတို့လူကောင်းလို့ပဲထင်နေတယ်ယောဂပိုးမရှိဘူးထင်နေတဲ့အချိန်မှာသူတို့ကယောဂပိုးတွေကိုပြန်စေနိုင်တဲ့လူတွေဖြစ်နေတယ်အဲ့ဒါကြောင့်မလို့အဲမတ်စကလိုအပ်ပါတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ကော
အဲတော့လူတယောက်နဲ့နည်းနည်းကကရှိတယ်သူကချောင်းဆိုးပလိုက်တယ်နာချီပလိုက်တယ်လုလိုက်တာနဲ့အဝေးရှိရောဝါနေတယ်အဲ့တော့ကစားကထွက်တာအဆက်တိတိလေးတွေရှိတယ်အဆက်နည်းနည်းကြီးကြီးရှိတယ်အဆက်ကြီးကြီးကတော့ချောင်းဆိုးလိုက်တယ်နောက်ချီလိုက်တယ်ဆိုရနဲ့တချို့ကြီးကြီးတွေကအောက်ကိုကျသွားတယ်တိတိလေးတွေကျတော့အဝေးကိုရောက်သွားပြီးတော့နောက်ပေ20တဲ့ဘက်အချီတောင်ရောက်သွားပြီးတော့လေထဲမှာ3နာရီလောက်ထိဝဲနေနိုင်တယ်အဲ့ဒါကြောင့် mask up အကာအကွယ်တစ်ခုအနေနဲ့တော့အသုံးကျပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဘလို့ဒီ mask နှကောင်းစည်းမျိုးကိုသုံးတယ်လေ
လူတိုင်းလူတိုင်းကတော့အခု surgical mask N95 mask ဆိုပြီးတော့ညဒီပဲမဲနေတယ်အဲ့ဒီ N95 ကတော့ရှင်းရှင်းပြောရင်အမှန်လူတွေဘုကမလို့ခြေတော်မှာသုံးထားမယ် surgical mask ကလည်းထွင်းနှကောင်းမယ်ခြေတော်မှာဆေးကုပေးနေတဲ့လူတွေလူနာတွေသုံးထားမယ် mask ကတကပ Luma, Toto Shabani, the USA, Luke Luma, Toma, Mashabano, Ubia Mane, Luri Pinachima, Tama Luado, Pedro Dam, yet in Walushi, so Dua, who only looked at it, in my shoulder, the
Okay, Sam, the Max Nakonzi or Tony Nema, Senator Japsian Bosamano, Blue Tony.
The little mask people, no? A yeti zomado, mask would get money, mask would trigger karma, a 2-3 tabo lure, mask would damage me, but not also lipono, then she am it. Satiane, she had a chassis pame, she be a karma, mask would get a karma, mask it, oh, she made out of money, or you could be money at 3 days. ဆက်ကြောမရှိတဲ့ခါမှာကျောင်းမြန်တက်နေလေဒီအခုမမပြီးမှာတော့တွေ့နေရှိတယ်တချို့အစင်းအောင်ချို့အပြာရောင်လေးရအပြင်မှာထားတယ်ဒါပေမဲ့အဓိကတော့အဖြူရောင်ပြည့်ဖို့လိုတယ်ပေါ့နော်ဟိုနှာခေါင်းနေရာနားမှာဟိုမမလေးဟိုအကြောင်းလေးတစ်ခုရှေ့ပလတ်စတစ်နဲ့ဖြစ်ဖြစ်ပေါ့နော်မမလေးအဲ့ဒါနှာခေါင်းအပေါ်ကနေဖိချပြီးတော့ကိုယ့်ရဲ့နှာခေါင်းဒီချအပြင်ဆက်ဒီချအုပ်ပြီးတော့မင်းစီအောက်ထီကိုချ န်ဖြစ်ချင်းဖြစ်မယ်တက်တဲ့ခါမှရောထွက်တဲ့ခါမှရောအဲ့ဒီကျိုးကိုပဲဖြုတ်မယ်အဲ့ကျိုးနဲ့ပဲတိုင်မယ်နေနဲ့ကိုတိုင်ထားတဲ့နေရာလေးရာနေပဲဖြုတ်ရမယ်အရှိတ်ပိုင်းကအပြင်ကနေပြီးတော့ရောဂါပိုးတွေတက်နိုင်တဲ့အပြင်ပိုင်းကိုလုံးဝမကန်ရပါဘောနော်နောက်တိုက်နှံတဲ့ခါကလေမျက်နှာကိုတိတ်ချဖုံးအုပ်ပေးရမယ
်ဟုတ်ကဲ့ဆရာမဒီမတ်ကိုသုံးတဲ့နေရာမှာဘိုးဝင်တာကိုလမ်းဖွင့်မပေးမိအောင်ပေါ့ဆရာမနော်ဘလိုမျိုးနောက်ထပ်သတိပြုဆရာတွေရှိသေးလဲ
အချို့တွေကအခုတွေးတွေးနေတာတော့အဲမတ်တော့တက်ပါရဲ့တက်ပြီးတဲ့အခါမှာအဲစကားပြောမယ်တခါလေးတက်ပုံရိုက်တဲ့အခါမှာမျက်နှာပေါ်အောင်လို့ဆိုပြီးတော့မတ်ကိုချွတ်လိုက်တယ်နေစီအောက်မှာချွတ်ထားတယ်နောက်ပြီးတော့ဟိုလုပ်ဒီလုပ်ပေါ့နော်စကားတွေပြောပြီးတော့မှပြန်တက်ချင်းတက်တယ်နောက်တချို့ကလည်းနှာခေါင်းကိုဖော်ထားတယ်ဗစက်လောက်ပဲအုပ်ထားတယ်တချို့ကလည်းနေရက်တစ်ခက်မှာပဲချိန်ထားတယ်တချို့ကတော့နောက်မှတက်မယ်ဆိုတော့လက်မောင်းမှာတိုင်းထားတယ်အဲ့ဒါမျိုးတွေကမလုံတဲ့အရာတွေပေါ့နော်နောက်ဆက်ကြကမှဆိုရင်တော့တစ်ခါသုံးနေပါမနေ့သုံးနေရတယ်ရှားပါတဲ့ခါမှာညနေမှသုံးရင်သုံးပေါ့နော်ဒါပေမဲ့တနေ့တာပြီးတဲ့ခါမှာတော့ပြစ်လိုက်ရမယ်တစ်ခါလေးကြရင်လည်းကိုယ်အသက်ရှူထားတော့စိုးနေတာရှိမယ်ကျတော့နောက်တစ်ခါနောက်တစ်နေ့ပြန်သုံးဖို့တော့မကောင်းတော့ဘူးပြစ်လိုက်ရတော့မယ်အဝတ်နဲ့ချုပ်တဲ့မစီကြတော့အဝတ်ကိုရွေးတဲ့ခါမှာလည်းလိုသေးတယ်ဒီကတော့ဘာဒီဇိုင်းဖြစ်ဖြစ်ဘာအယောင်ဖြစ်ဖြစ်နည်းနည်းထူတာကောင်းတယ်တချို့ကပါးပါးလေးတွေပါးပါးလေးတွေကဘာမှအသုံးမဝင်ဘူးနည်းနည်းထူပြီးတော့ဒီကယောဂပိုးအထဲကိုတိတ်မဝင်နိုင်အောင်လို့ပေါ့နော်အလုံးလုံးစီကတော့အဲအဝတ်မတ်ကတော့မရှိတဲ့အချိန်မှာဒီလူလူတို့တွေအပြင်သွားတဲ့အခါမှာဈေးဝယ်တဲ့အခါမှာတက်ထားလို့ရှိရင်မရှိတာလဲဆိုင်တော့အများကြီးလုံခြုံမှုသေးပါတယ်ဟိုအဝတ်မတ်ကိုသုံးပြီးရင်ညနေရောက်ပြီးဆိုရင်အိမ်ပြန်ပြီးအော်နှုတ်ဝင်လဲပြီးသွားပြီးအိမ်ပြန်ပြီးအပြင်မထွက်တော့ဘူးဆိုရင်တော့ဒီနေ့တစ်ခါပေါ့နော်ဆက်ပြန်တဲ့တေချာရှော့ဖို့ရမယ်ပြီးတော့လေးတက်နိုင်ပေါ့နေပူလေးလှမ်းလိုက်ချောက်သွားရင်နောက်တစ်နေ့ပြန်သုံးလို့ရတယ
်ဟုတ်ကဲ့ဆရာမကြီးခုနကဒီမတ်ကိုဖြုတ်တဲ့နေရာမှာရောဆရာမကြီးဖြုတ်ပြီးလို့ရှိရင်လက်ကိုပြန်ဆေးဖို့လို့လား
အလိုလားပေါ့တက်နိုင်ရင်တော့အဲ့ဒီကျိုးတို့ဟိုနေရွက်ကိုတိုင်းထားတဲ့အပိုင်းကနေချွတ်ရမယ်ပေါ့နော်မတ်အရှိကိုလုံးဝမကင်ဘူးဆိုပေမဲ့လို့အဲ့ဒါကိုဖြစ်တဲ့ခါမှလည်းတေချာကျွတ်ကျွတ်အိတ်ထဲဟိုအမတ်ပြင်မင်အိုရီနယ်ကိုထည့်တေချာထည့်ပြီးလက်ကိုတိတ်ချပြန်ဆေးဖို့လိုပါတယ်လက်ဆေးတာတော့လေအဲ့ဒီအကြောင်းခါတကာကြာရင်ပြောရတယ် mask stitching ဒီလက်ဆေးခြင်းနဲ့ဟို social distancing ခေါ်တဲ့တရားနဲ့တရားအဲ၆ပေးပေါ်ဝင်နေရမယ်အဲ့ဒါတွေကိုတော့အစားထိုးလို့မရဘူးဆိုတော့ number 1ကလက်ဆေးခြင်း number 2ကပြင်သွားတဲ့အခါမှာဒီအခုလိုအချိန်ကြီးမှာတရားနဲ့တရားကအနည်းဆုံး၆ပေးတော့ပေါ်ဝင်နေရမယ်ဆိုတော့အချက်နှစ်ချက်ကိုတော့
မတ်တချင်အချင်းပြီးပြီလို့မခင်နဲ့ဟိုနှစ်ချက်ကလည်းအရေးကြီးပါတယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျွန်မ
။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
စင် င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြမတက်မတော်ကနေရဟတ်ရင်နဲ့ဘုံကျဲပြစ်ခတ်မှုကြောင့်ချင်းပြည်နယ်ပလဝါမြို့နယ်နန်းချောင်းဝကြေးရွာသား9ဦးသေဆုံးပြီးတော့9ဦးဒဏ်ရာရရှိခဲ့ပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ဘေးဒုက္ခသည်တွေအတွက်ဆံရိတ်ခတ်သွားထုတ်တဲ့ရွာသား15ဦးဖမ်းဆီးခံထားရတယ်ဆိုတာနဲ့မြမတက်မလို့နဲ့ရခိုင်လက်နက်ကန်အေအေတပ်ဖွဲ့တို့ချင်းပြည်နယ်အတွင်းမှာတိုက်ပွဲတွေချက်ချင်းရပ်တန့်ပြီးတော့အေအေတပ်ဖွဲ့တွေအနေနဲ့ဒေသတွင်စစ်ရေးခြေချလှုပ်ရှားတာတွေမလုပ်ဖို့ချင်းအမျိုးသားတပ်ဦး CNF ကတောင်းဆိုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဧပြီလ9ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတပ်မတော်ဘက်ကရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်နန်းချောင်းဝကြေးရွာကအရသား9ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထိုက်ကပြောပါရယ်ပလဝကြောက်တော်ကာလာမပေါ်မှာတည်ရှိတဲ့နန်းချောင်းဝကြေးရွာကိုဧပြီလ9ရက်နေ့ညနေပိုင်း3နာရီနဲ့9နာရီအကြားမှာတပ်မတော်ကရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်တာဖြစ်ပြီးလူနေအိမ်ခုနှလုံးနဲ့ဆန်ဆက်တလုံးလဲမိလောင်ပျက်စီးခဲ့ပါတယ်။လေကြောင်းပစ်ခတ်မှုကြောင့်တန်ရာရရှိတဲ့သူတွေဟာပလက်ဝမြို့ပြည်သူစေယုံမှာစေကူတမှုခံယူနေတယ်လို့သိရပါတယ်။ပြီးခဲ့တဲ့မတ်လ31ရက်နေ့ကလည်းတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပလက်ဝမြို့နယ်ပောင်ဝကျေးရွာမှာလူနေအိမ်73လုံးမိလောင်ပျက်စီးခဲ့ပြီးရွာသား2ဦးဒဏ်ရာရရှိခဲ့ပါတယ်။ပလက်ဝမြို့နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့ကစစ်ဘေးဒုက္ခသည်တွေအတွက်မြို့နယ်အုပ်ချုပ်ရေးမှူးထောက်ခံချက်နဲ့အစိုးရကနေအကူအညီပေးတဲ့စံအိတ်သွားယူသူတွေကိုစစ်တပ်ကနေဖမ်းဆီးထားပြီးတော့အဆက်အသွယ်မရရှိတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရသူတွေကတော့ကြောက်တော်မြို့နယ်ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းကကိုလင်းလင်းချီ၊ကိုမောင်လှဝင်း၊ဦးကျော်လှိုင်းပါဝင်စုစုပေါင်း15ဦးဖြစ်တယ်လို့ညောင်ချောင်းကျေးရွာသားတွေကပြောပါတယ်။သူတို့ကိုကြောက်တော်ခြေဆိုင်စကကကိုးကိမ့်မှာဒီလ၄ရက်နေ့စံအိတ်တွေယူလာပြီးပြန်မှာဖမ်းဆီးထားတာဖြစ်ပြီးမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရသလိုတည်င်းတဆုံတရားမရရှိသေးဘူးလို့ကြောက်တော်မြို့ခံတွေကပြောပါရယ်ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်စကခကိုးကတာဝန်ရှိသူတွေကိုကြောက်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့မိသားစုတွေကဆက်တွယ်ခဲ့ပေမဲ့လည်းစစ်ဆေးပြီးရင်ပြန်လွှတ်ပေးမယ်လို့သာပြောဆိုခဲ့ပါရယ်
KNU ထိန်းချုပ်နယ်မြေကရင်ပြည်နယ်ဖပုံမြို့နယ်ဖက်မှာစစ်ဘေးရှောင်မိသားစုအတွက်ဒေသခံရွာသားတွေရိတ်ခါတော်ဝယ်ပြီးပြန်လာတဲ့လမ်းမှာတပ်မတော်ကပစ်ခတ်တာကြောင့်ဒီဘော့ခီရွာသားတဦးတနတ်တိမှန်တေဆုံးခဲ့ပါတယ်။မတ်လ31ရက်နေ့ကမိသားစုစားနပ်ရိတ်ခါအတော်ဝယ်ပြီးအပြန်တပ်မတော်ကလမ်းဖောက်လို့တဲ့နေရာမှာဖြတ်ကူးစဉ်တပ်မတော်ကပစ်ခတ်တာကြောင့်ဒီဘော့ခီရွာသားအသက်56နှစ်အရွယ်စောတက်မီကတနတ်တိမှန်ပြီးသေဆုံးခဲ့ပါတယ်။အဲ့ဒီနေရာမှာတပ်မတော်ခြေလျင်တပ်ရင်းခတ်လိုက်ရ3တုံညာလှုပ်ရှားတဲ့နေရာဖြစ်တယ်လို့ KNU ဗဟိုစည်းရုံးရေးနဲ့ပြန်ကြားရေးဌာနရဲ့ဧပြီလ3ရက်နေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တပ်မတော်စစ်ကြောင်းကလမ်းလုံခြုံရေးအတွက်ဆောင်ရွက်နေချိန်မှာ KNU ဖက်ကနှောက်ယှက်ပစ်ခတ်မှုရှိလို့ပြန်လည်ပစ်ခတ်ရတယ်လို့တပ်မတော်ဖက်ကထုတ်ပြန်ထားပါတယ်။
ရှမ်းပြည်နယ်ထဲမှာ COVID-19 ရောဂါကူးစက်ပြပွားမှုကိုထိန်းချုပ်နိုင်ရေးအတွက်ရည်ရွယ်ပြီးတကြံကာလမှာခရီးသွားလာခွင့်လျှော့ချဖို့ရှမ်းပြည်နယ်အစိုးရကဧပြီလ6ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဧပြီလ9ရက်နေ့ကနေ23ရက်နေ့အထိ14ရက်သာကာလတွင်ခရီးသွားလာမှုတွေလျှော့ချဖို့စားတောက်ကုန်နဲ့စေဝါးတွေမပြတ်စေဖို့ဂုံစီပို့ဆောင်ရေးကတော့ဆက်လက်လှုပ်ဆောင်ဖို့ဟိုတယ်အသဲကိုခန်းတွေပိတ်ဖို့အများပြည်သူလည်ပတ်သွားလာနေတဲ့ပန်းချံရေတခွန်တွေသွားရောက်လည်ပတ်ခြင်းမပြုဖို့ထုတ်ပြန်လိုက်ပါတယ်။လက်ရှိနေသမှာလိုင်းကားအနေနဲ့ခီးသည်တွေကိုတစည်းလင်နှစ်ဦးသာလျှော့တင်ပြီးကာခောက်ကိုလည်းနှစ်ဆတိုးကောက်တာတွေရှိနေတဲ့အတွက်ရှမ်းပြည်တွင်ခီးသည်တွေအခက်အခဲတွေကြုံတွေ့နေရပါတယ်။လက်ရှိမှာတော့ရှမ်းပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရသူ2ဦးသာရှိနေသေးပေမဲ့အိန္ဒိချင်းနိုင်ငံမှာသွားရောက်လွတ်လပ်ကန်တဲ့သူတွေနေရပြန်ဥယျာဉ်1000နီးပါးရှိနေတာကြောင့်နေရရင်းမှာနေထိုင်သူတွေရောဂါကူးစက်မှာကိုစိုးရိမ်နေကြပါတယ်။
မွန်ပြည်နယ်မှာတကြံကာလအတွင်းလိုင်စင်ထုတ်ပေးထားတဲ့အရက်ဆိုင်ဘီယာဆိုင်တွေအားလုံးပိတ်သိမ်းရမှာဖြစ်ပြီးခိုးယောင်းသူနဲ့အရက်ပုံးဆိုင်တွေကိုတဘာဝအန်ဒီရဲ့ကာကွယ်နေနေရေးဥပဒေ၃၀ကကြီးနဲ့ထောင်ဒဏ်တစ်နှစ်အထိချက်ချင်းချမှတ်သွားမှာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကဧပြီလ9ရက်နေ့မှာပြောကြားလိုက်ပါတယ်။မွန်ပြည်နယ်ကနေမြန်မာနိုင်ငံမြို့ကြီးတွေကိုပြေ
တွေလည်းခွင့်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်အလားတူမန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေမှာမော်တော်ယာဉ်သွားလာမှုကိုကန့်သတ်ထားပြီးတော့အပြင်မထွက်ကြဘဲအိမ်ထဲမှာပဲနေကြဖို့နှိုးဆော်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့တွေအနေနဲ့ချင်းပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ပြီး AA တပ်ဖွဲ့တွေအနေနဲ့စစ်ရေးအခြေစားလှုပ်ရှားတာတွေကိုမလုပ်ဖို့ချင်းလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF ကတောင်းဆိုလိုက်ပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကွင်းကတင်ဆက်ထားပါတယ်
မြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာချင်းမျိုးသားတွေပေါ်မှာစစ်ရဇဝမှုကျူးလွန်မှုတွေရှိနေတာကြောင့်ချင်းပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ဖို့ချင်းမျိုးသားတပ်ဦး CNF ရဲ့တတမချင်းမြောက်ညီလခံကနေတောင်းဆိုလိုက်တာဖြစ်ပါတယ်အစိုးရနဲ့ CNF ကြားချုပ်ဆိုထားတဲ့အပြစ်ခတ်ရစဲမှုသဘောတူညီစာချုပ်မှာမြမတမတော်နဲ့ချင်းလက်နက်ကန်တပ်ဖွဲ့ကလွှဲပြီးဗဲလက်နက်ကန်တပ်ဖွဲ့မှချင်းမီနယ်တွင်အခြေချခွင့်မရှိတာကြောင့် AA အနေနဲ့ချင်းမီနယ်ကနေထွက်ခွာပေးဖို့တောင်းဆိုရတာဖြစ်တယ်လို့ချင်းမျိုးရသားဦး CNF တွေတွင်မှုစလိုင်းထလာဟေးကပြောပါတယ်
ချင်းမျိုးသားတို့နဲ့ဆိုရစက်သဘောတူစာချုပ်မှာလည်းချင်းပြည်နယ်တွင်မှာဆိုရဒီကံဖုန်စီနဲ့ချင်းမျိုးသားတပ်မတော်တို့ဆီရမျိုးတို့ပါတာကိုကြောင့်ဒီလိုတို့ရတောင်းဆိုချင်ရတော့ကောင်းကိုယ်ကလည်းအားလုံးရဲ့ဆိုလိုမျိုးရတော့ကောင်းစစ်ပေါ်ရတဲ့ချက်ချင်းရတဲ့စေတော့ရဇဝမှုချုပ်ဖို့ကိုယ်ကလည်းရတဲ့တော့ချင်းပြည်နယ်နဲ့ချက်ခေါ်ဖို့ဒီလားကလည်းတောင်းဆိုရချင်းဖြစ်ပါတယ်
ချင်းမီနယ်ပလက်ဝါမြို့နယ်တွင်တပ်မတော်နဲ့အေအေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးရခိုင်ကထုတ်ပေါ်မှုမပြုခဲ့တဲ့ CNF ဟာသူတို့ရဲ့ဌာနချုပ်ဝီတူရီယာစခန်းမှာကျင်းပပြုလုပ်တဲ့တတ္တမကြေမြောက်ညီလာခံပြီးမှခုလူတောင်းဆိုလာတာဖြစ်ပါတယ်ခူမီချင်းမျိုးရောများပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ညှိနှိုင်းရေးမှူးဦးစောမြကတော့ CNF အနေနဲ့ကြီးညာချက်ထုတ်ပြန်မဲ့အစားတိထက်လက်တွေ့ကြတဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်သင့်တယ်လို့ထောက်ပြပါတယ်
ဒီကဲဟိုပြီးတော့တက်ကြတဲ့သုံးပြမှုမျိုးတော့လုပ်တင်နေတင်တာပဲပိုပြီးကြည့်ရမှုရှိတဲ့အရှင်ပေါ့အဲ့လိုမျိုးတော့လုပ်တင်နေတင်တာပဲဒီပေးတိုက်ရိုက်ကိုညီတာတော့အတူရနဲ့ဒီလုပ်တာတော့အတူရနဲ့ဒီဒီကြားမှာဒီသုတ်ပေးတာတော့ဘာလို့
ရခိုင်တတော်အေးပြောခွေရခိုင်ဒုက္ခကတော့ချင်းတဲ့ရခိုင်လူမျိုးတွေဟာအဖိနှိတ်ကံပြည်သူချင်းချင်းဖြစ်တဲ့အတွက်စစ်ရေးရချက်ချာကြတဲ့ပလက်ဝါမျိုးနယ်မှာအခြေချလှုပ်ရှားမှုကိုနားလည်ပေးတင်တယ်လို့ပြောပါတယ
်စစ်ရေးရချက်ချာကြတဲ့နေရာတွေကိုနေရာရှိတဲ့တိုက်ခိုက်ကြတာကတော့ဒါစစ်ရဲ့တဘာဝဒီဘက်ကနေပတ်သက်ပြီးတော့ရှဲညီဘိုးတွေအနေနဲ့ကလည်းပဲရန်သူစစ်စစ်ကိုသူတို့လေးဒါသိနေလို့ကျွန်တော်တို့ကတော့ဆက်အဲ့ဒီဒီအဖိနှိတ်ကံချင်းချင်းကြားမှာ
ချင်းမီနယ်ပလက်ဝါမြို့နယ်မှာမြန်မာတပ်မတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပုံမှုပြင်းထန်လာပြီးဒီဧပြီလနဲ့ပြီးခဲ့တဲ့မလတွင်မြန်မာတပ်မတော်ကနေကျေးရွာတွေမှာလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့လို့အရသာပြည်သူ30နီးပါးသေဆုံးပြီးတော့အများပြားတန်ရာရရှိခဲ့ပြီးထောင်နဲ့ချီတဲ့ဒေသခံတွေကလည်းစစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ်
ဆက်ပြီးတော့ကရင်ပြည်နယ်ဖပိုမြို့နယ်စောမှုဘလော့ဒေသမှာမြမစစ်တပ်ကပစ်ခတ်လို့ရွာသားတဦးသေဆုံးခဲ့ပါတယ်တပ်မတော်ဘက်ကတော့အရက်ဝတ် KNU ကရင်မျိုးသားအစည်းအရုံးတပ်ဖွဲ့ဝင်ကလို့ဒီဧပြီလဇန်မှာသတင်းထုတ်ပြန်ထားပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ
်ကရင်ပြည်နယ်ဖပိုမြို့နယ်စောမှုဘလော့ဒေသမှာလမ်းလုံခြုံရေးယူထားတဲ့တပ်မတော်စစ်ကြောင်းနဲ့ NCA အပြည့်ရလက်မှတ်ရေးထိုးထားတဲ့ခရင်မျိုးသားစီယုံ KNU တပ်ဖွဲ့တို့ပြစ်ခတ်မှုဖြစ်ပြီး KNU အဖွဲ့ရဲ့ရပ်ဝတ်လောင်းတလောင်းမိုင်းထောင်ဒီတိုနီတာနှစ်ခုနဲ့အသုံးဆောင်ပစ္စည်းတွေတိမ်းဆဲရမိခဲ့တယ်လို့တပ်မတော်သတင်းမှာဖော်ပြထားပါတယ်သမတော်တရင်ဖော်ပြချက်ဟာမမှန်ဘူးလို့လဲဖာပွန်ဒေတာကန်တာဝန်ငင်းချမ်းရေးဥယျံဥက္ကဋ္ဌစောဖောစိန်ထွားကခုလိုပြောပါတယ
်အဲ့ဒါတော့သူတို့ခတိုင်းမဲ့ဒီလိုပြောတယ်ကြာဒါလည်းကျွန်တော်ကားတယ်ပဲဟိုခင်းညူကသူတို့သွားပြည့်မယ်ဆိုရင်တော့အဲ့လိုပုံစံမသွားဘူးအဲ့ဒါလည်းကျွန်တော်ကားပဲအဲ့ဒါတော့ကျွန်တော်တို့အခုတင်အချက်လဲသိကြတယ်သိခဲ့တဲ့2018မှာလဲစောအုံမူလဲ di cendo wa ti ta da po ti ta bi da so pyo da da ga kyen ni ze
ala du kyen ngain chan yi thak khu pyi kun ye kbsn pyo ku ya no thu thu ga le ai tana pye tat khan te saung ne so tat mi ha khen yu tat phwa win ma hou be ai data ga du du kaung saung du phit de lu le su ba de
ya da re ga sa taw taw wa da me khuna re ya tat ma do ga thau da ha le tuma lo mi pyu pyo de တို့ရာဗလာကေအန်ယူစစ်သားတွေကတော့ပြည်တဲ့အရေးကူးနဲ့ဆိုတာလည်းမဟုတ်ပါဘူးသူကအရက်သားခုနကသူကကော့တီးဘူးမှာဆိုလို့ရှိရင်ကြီးရွာပိုင်းဖုံစစ်တော်တစ်ခုကြီးရဲ့ကော်မတီဝင်ကောင်းဆောင်တယ်လို့ဖြစ်တယ်နောက်ပြီးတော့အဲ့ဒီကော်တီးဘူးရဲ့တရားစီရင်ရေးကော်မတီရဲ့ဒုတိယတရားသူကြီးတူလည်းဖြစ်တယ
်အရက်သားတွေကိုပြစ်တတ်ပြီးတော့ KNU တပ်ဖွဲ့ဝင်လို့တမတော်ကဆွဆွဲချက်အပေါ်ဖြေရှင်းသွားရမယ်လို့ KNU အတွင်းရေးမှူးနှစ်ဘဒူဆောလှထွန်းကအခုလိုပြောပါတယ်
အဲ့တော့ဟိုညာစောဦးမူဖြစ်သွားတဲ့ဥစ္စာမှလည်းအဲ့လိုပဲဆွဆွဲတဲ့အကြီးကတော့ခုနလူတူတော့ကျွန်တော်ကောက်ပေးရမှာတယ်နော်ဆိုတော့သူတို့ဖြစ်တော့လည်းကိစ္စဝင်တော့ကျွန်တော်ကငင်ရတော့ဟိုလက်ခံလို့မရဘူးဒါကလူတူကိုတိုက်ရိုက်ဖြစ်တဲ့ဖြစ်စဉ်နေနဲ့လို့တဲ့ကိစ္စတွေကတော့ပြရနေတော့ဒီပြန်ရက်တီတော့ကျွန်တော်ကန့်တူရမှာ
အလားတူဖာဘုံခရိုင်ကလာနီးမှလည်း KNU တစ်တော်ဆောက်အဖွဲ့ဝင်သူကိုတမတော်ပြစ်ခတ်လို့တည်ဆုံခဲ့တာရှိသလို2018ခုနှစ်အေဘီလထဲမှလည်းဒေသတွင်တဘာဝပတ်ဝန်းကျင်ရေးတက်ကြွလှောက်ရှားသူတန်လွင်ငင်းချမ်းရေးဥယျာဉ်ခေါင်းဆောင်စောအိုမူးကိုလည်းတမတော်ကပြစ်ခတ်လို့တည်ဆုံခဲ့ရပါတယ်လက်ရှိဖာဝန်ခရိုင်ဒေသမှာတမတော်ကနေလမ်းဖောက်လုပ်နေမှုကြောင့်နယ်မြေခံ KNU ဖွဲ့နဲ့စစ်ရေးတင်းမာနေဆဲဖြစ်ပြီးဒေသခံရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပင်နယ်ပလဝမြို့နယ်မှာမြမတပ်မတော်ကနေရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်နန်းချောင်းဝကျေးွာကအရက်သား9ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့ကစစ်ဘေးဒုက္ခသည်တွေအတွက်မြို့နယ်ရုံးမှဆန်ရိတ်ခါသွားထုတ်တဲ့ရွာသား15ဦးကိုမြမစစ်တပ်ကဖမ်းဆီးထားပါတယ်။
တော်ရရှိနေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ April 9ရက်ကြာတာရင်းနှီးအတွက်ထိတ်တန်းရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတလှည့်ပြောပါအောင်ပဲရှင်။ကမ္ဘာတဝန်း COVID-19 ကရောဂါပြဿနာဖြေရှင်းနေရချိန်မှာငြိမ်းချမ်းရေးအတွက်ကုလသမဂ္ဂရဲ့တောင်းဆိုမှုကိုတုံ့ပြန်တဲ့အနေနဲ့ရေမဲနိုင်ငံကဟူဒီတဘုံတွေကိုတိုက်နေတဲ့ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းတပ်တွေကဒီကနေ့ကစပြီးတော့တရင်နှစ်ပတ်တိုက်ပွဲတွေရပ်တယ်လို့ကြေညာပါတယ်။ဟူဒီတဘုံတွေဘက်ကတော့အပြစ်ခံရတယ်လို့ကြေညာခြင်းမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူယာနဲ့ချီပါလာပြီး Australian နိုင်ငံ Sydney မြို့စိတ်ကန်းတစ်ခုမှာပြီးခဲ့တဲ့လတုန်းကစိုက်ကပ်ခဲ့တဲ့အပျော်စီးစိန်ခံတင်မောကြီးကိုရဲတွေတက်ရောက်ရှာဖွေခဲ့ပါတယ်။ Port Kembla စိတ်ကန်းမှာရပ်ထားတဲ့ Ruby Princess အပျော်စီးတင်မောကြီးပေါ်ကိုအကာအကွယ်ဝတ်စုံအပြည့်ဝတ်ထားတဲ့စစ်ဆေးရေးမှုတွေပုံထုံးနေညတော့ကတက်ရောက်ရှာဖွေခဲ့ပြီးတင်မောသွားလာမှုမှတ်တမ်းတင် black box ကိုသိမ်းဆည်းခဲ့ကြပါတယ်။ခီးတဲ့တချို့မှာတုတ်ကွေးယောဂလက္ခဏာတွေပြနေတဲ့ကြားကဆစ်နီစိတ်ကမ်းမှာခီးတဲ့တွေကိုဆေးဆစ်ခြင်းမရှိဘဲကန်းစင်ဝင်ပြုတဲ့အပေါ်ယာစွေးမှုဖွင့်စုံစမ်းနေတာဖြစ်ပါတယ်။ Australia မှာစုစုပေါင်းယောဂဘူးကူးစက်သူ6000ကျော်ပြန့်နှံ့ကူးစက်မှုအဓိကစစ်မြစ်ကအဲ့ဒီတင်မောကြီးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဧပြီ10ရက်ကနေ19ရက်အတွင်းအစားအသောက်နဲ့ဆေးဝါးဝယ်ဖို့ကလွဲလို့ပြည်သူတွေကိုအိမ်ပြန်မထွက်ချဖို့အတွက်ရန်ကုန်တိုင်းဒေသကြီးအစိုးရကညွှန်ကြားချက်ထုတ်ပြန်ထားတယ်လို့အမေရိကန်နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့တန်ယုံကြေညာချက်မှအတည်ပြုထားပါတယ်။ဒါနဲ့မကရက်ကွက်မြို့နယ်အဆင့်အထိအပအဝင်မြန်မာနိုင်ငံတဝန်းကပြည်နယ်နဲ့တိုင်းတွေမှာလည်း COVID-19 ကပ်ရောဂါပြန့်နှံ့မှုထိန်းချုပ်ဖို့သက်ဆိုင်ရာဒေသအလိုက်အသွာအလာကန့်သတ်ချက်တွေထုတ်ပြန်နေတယ်လို့အတည်ပြုပါတယ်။မြန်မာနိုင်ငံကနေထွက်ခွာလို့တဲ့အမေရိကန်နိုင်ငံသားတွေပြန်နိုင်ဖို့စီစဉ်ပေးထားတဲ့လေယာဉ်ခီးစဉ်တွေမှာခုံနေရာတွေရှိနေသေးတဲ့အတွက်အဲ့ဒီလေကြောင်းလိုင်းတွေနဲ့တိုက်ရိုက်ဆက်သွေးကြဖို့လည်းအလေးအနက်တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အလုံးလက်မဲ့ဖြစ်နေကြတဲ့အထည်ချုပ်လုပ်ငန်းတွေကအလုပ်သမားတွေအတွက် EU ဥရောပသမဂ္ဂက Wave Money ကနေတဆင့်ထောက်ပံ့ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံကကြေညာချက်ထုတ်ပြန်ပါတယ်။မြန်ကူလို့ဆိုရက် quick assistance ရန်ပုံငွေယူရို5သန်းကျပ်ငွေ 9.6 ဘီလီယံကိုအထောက်အပံ့3မျိုးနဲ့ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံကကုန်ထုတ်လုပ်မှုစံချိန်စံနှုန်းလူမှုရေးသဘာဝပတ်ဝန်းကျင်နဲ့ corporate တာဝန်ယူမှုမြင့်တက်စေရေးကူညီနေတဲ့ smart အစီအစဉ်ကနေမြန်ကူရန်ပုံငွေတွေကိုစီမံခန့်ခွဲပေးသွားမှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါရဲ့ရှင်။အခုညအတွက် Radio အသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျမဆုမြတ်ပါပါ
This program has come to you from the Voice of America, Washington.